Welcome to the Voice of America in Burmese.
မနက်ငယ်ငယ်ငယ်နာအလုံးဘေးအန္တရာယ်ပေါင်းကကင်းရေးပါစီကြောင်းဆူတော်မီတာပူတာပါတယ်။2021ခုနှစ်ဩဂုတ်လ14ရက်စနေနေ့ပဲ VOA စီစဉ်မှုကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်ခြေနေကြောင်း VOA စီစဉ်မှုကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုရေဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာထိပ်တန်းသတင်းတွေကိုအရင်ပြပြပြီးတဲ့နောက် CDM လှုပ်ရှားမှုမှာပါဝင်သူတွေသူတို့အပေါ်တရားစွဲထားတာကိုယုံသိမ့်ပေးဖို့ရှောက်ထားနိုင်တယ်ဆိုတဲ့အပေါ်ဘယ်လိုမြင်ကြသလဲဆိုတာသိရမယ်အပြင
်ဒီမနေ့ဖြစ်တာဒီဖက်ကိုဖက်မှာဖက်ကိုနောက်ဖက်ချလို့ပြောရမှာပေါ့အဲ့မှာစကားစကားပြီးကြောက်လို့ကြောက်ထိုးတော့တိုက်ပွဲဖြစ်တာပေါ့လေ
။ခရီးရှမ်းနေစက်နဲ့ချင်းပြည်နယ်တွေဘက်မှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြောင်းတိုက်ပွဲဖြစ်တဲ့အခြေအနေကိုပြောပြပါမယ်။နိုင်ငံတကာသတင်းလွှာတွေထဲမှာတော့စင်ကာပူမှာစွန့်ပစ်ရည်စိုးကိုပြန်တန့်ဆင်ပြီးအသုံးပြုနေတာနဲ့မှုံအမေရိကန်ຫນွေဘွားအိုလံပစ်ရွှေစိတ်ရှင်ဂျွန်ဘာမယ်လီဘယ်လိုကြိုးစားခဲ့ရလဲဆိုတဲ့အကြောင်းတွေနားဆင်ရပါမယ်။သတင်းပတ်စင်ကဏ္ဍတွေအဖြစ်လူ့အခွင့်အရေးဆိုင်ရာဒုအတန်းစီစဉ်နဲ့စနေညစကားဝိုင်းတို့ကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမောက်ခွာညိုနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမယ်။အာဖဂန်နစ္စတန်နိုင်ငံကိုပြန်ပို့လိုက်တဲ့အမေရိကန်တပ်ဖွဲ့တွေကပထမဆုံးအထုတ်တောက်ကြနေကရောက်သွားပြီဖြစ်တာနဲ့အမျှအာဖဂန်နိုင်ငံတဝန်းအလင်းအမြန်ထိုးစစ်ဆင်နေတဲ့တာလီဘန်တွေကတော့ကာဘူးမြို့တော်နဲ့မဝေးလာတော့တဲ့နေရာအထိသိမ်းပိုက်ထားပြီဖြစ်ပါတယ်။တာလီဘန်တွေဟာလူဂါဘီနယ်ရဲ့မြို့တော်ဖူအီအလမ်ကိုဒီကနေ့သိမ်းယူလိုက်ပြီဖြစ်တာကြောင့်ကာဘူးမြို့တော်နဲ့မိုင်40ကျော်ပဲဝေးတော့တဲ့နေရာအထိရောက်လာတာပါ။ဒါအပြင်နိုင်ငံအရှေ့ပိုင်းကူနာဘီနယ်ရဲ့မြို့တော်အာဆာဒဘတ်ကိုလည်းဒီကနေ့နေ့လယ်ပိုင်းမှာပဲတာလီဘန်တွေသိမ်းယူလိုက်ပြီဖြစ်တာကြောင့်လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကျော်အတွင်းမှာကပဲတာလီဘန်တွေသိမ်းလိုက်တဲ့ပြည်နယ်မျိုးတော်ပေါင်း20ထက်မနည်းရှိသွားပါပြီ။တောက်ကြာနေတုန်းကတော့ဒုတိယနဲ့တတိယအကြီးဆုံးမျိုးတွေဖြစ်တဲ့ကန်ဒါဟာနဲ့ဟီရတ်တို့အပါအဝင်အဓိကပြည်နယ်မျိုးတော်ကြီး5ခုကိုသိမ်းလိုက်ပြီလို့ကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအခုပြန်ပို့လိုက်တဲ့အမေရိကန်တပ်ဖွဲ့ဝင်3000နီးပါးတဲ့ကတချို့တဝက်လုံခြုံရေးတာဝန်ယူထားမဲ့ကာဘူးမျိုးတော်ကတော့ရင်ဆိုင်ပြီးဝင်တိုက်မလားဆိုတာမရေရာလာသေးပါဘူးကိုဗစ်တရလိုင်းတန်းနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာစစ်ကောင်စီကတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကိုပဲစုစုပေါင်းသေဆုံးသူအရေအတွက်ဟာအရှိတောင်အခြားဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်တတိယအများဆုံးဖြစ်နေပါပြီမြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူအရေအတွက် 13,000 နီးပါးရှိနေပြီးသဒုဒ္ဒအများဆုံးဖြစ်တဲ့မလေးရှားနဲ့ဆိုရင်အရေအတွက် 1,000 နီးပါးကွာပါတယ်အာဆီယံလူ့ရေစုစုပေါင်းရဲ့သုံးပုံတစ်ပုံကျော်နိုင်ငံလူ့ရေစုစုပေါင်းပန်း290ကျော်ရှိတဲ့အင်ဒိုနီးရှားနိုင်ငံကတော့အာဆီယံဒေသမှာကူးစက်သေဆုံးသူအရေအတွက်အများဆုံးဖြစ်ပြီးစုစုပေါင်းလူ 13,500 ကျော်ကိုဗစ်ကြောင့်အသက်ဆုံးပါထားပြီးဖြစ်ပါတယ်။အာဆီယံမှာနိုင်ငံလူ့ရေစုစုပေါင်းဒုတိယအများဆုံးဖြစ်ပြီးမြန်မာနိုင်ငံလူ့ရေထက်နှစ်ဆကျော်ပိုများတဲ့ဖိလစ်ပိုင်နိုင်ငံမှာတော့ကိုဗစ်ရောဂါကြောင့်သေဆုံးသူ 3,000 နီးပါးရှိနေပါပြီ။ကိုဗစ်တရလိုင်းတွင်မနက်ကမှကူးစက်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေထက်ပိုများမယ်လို့ကျန်းမာရေးပညာရှင်တွေကရောပရာဟိတအကူအညီပေးလူသားတွေကပါခန့်မှန်းထားပါတယ်။ကမ္ဘာပေါ်မှာအလူသမားတွေအတွက်အဆိုးရွားဆုံးနိုင်ငံတွေစီးနေမှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်ဖြစ်ပြည်ပဆိုင်ရာအလူသမားသမဂ္ဂအဖွဲ့ချုပ် IDUC ကထည့်သွင်းသတ်မှတ်လိုက်ပါတယ်။ IDUC ကမကြာသေးခင်ကထုတ်ပြန်တဲ့2021ခုနှစ်ကမ္ဘာလုံးဆိုင်ရာအခွင့်အရေးညွှန်းကိန်းအစီရင်ခံစာထဲမှာမြန်မာနဲ့ဘယ်လာရုစ်နိုင်ငံတို့ကိုပထမဆုံးအကြိမ်ဖြစ်ထည့်သွင်းသတ်မှတ်လိုက်တာပါအဆိုးဆုံး10နိုင်ငံထဲမှာပါတဲ့ကျန်နိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်ဖိလစ်ပိုင်တူရကီဘရာဇီးကိုလုံဘီယာအီဂျစ်ဟွန်ဒူရက်စ်နဲ့ဇင်ဘာဘွေတို့ဖြစ်ပါတယ်ရာဂရီဆုံးမမှုပြပြနေတဲ့အတွက်အခွင့်အရေးဆိုင်ရာအာမခံချက်မရှိတာလူ့သမားသမဂ္ဂအဖွဲ့ဝင်တွေတက်ဖြတ်ခံရတာလူလက်ဆောင်ထုတ်ပေါ်ပြောဆိုခွင့်နဲ့စုဝေးခွင့်ငင်းပယ်ခံရဒါမှမဟုတ်ထိန်းချုပ်ခံရတာလူ့သမားသမဂ္ဂခေါင်းဆောင်တွေဖမ်းဆီးခံရတာစားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့ IDUC ကပြောပါတယ်စစ်တပ်ကအနာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြသူတွေကိုအပြင်းအထန်အကြမ်းဖက်ဖြိုခွဲပြီးတော့ဥပဒေမဲ့ဖမ်းဆီးတာတွေကိုလည်း IDUC ကထောက်ပြထားပါတယ်ဒါ့အပြင်အနာသိမ်းစစ်ကောင်စီကပြဋ္ဌာန်းခဲ့တဲ့စိုက်ဘာဥပဒေအရလူထုတရလုံးဟာစောင့်ကြည့်ခံနေရတဲ့အခြေအနေအောက်ကိုရောက်သွားပြီးလူလက်ဆော့ထုတ်ဖော်ပြောဆိုခွင့်ကိုလုံးဝပယ်ဖျက်ပစ်လိုက်တယ်လို့ IDUC အစီရင်ခံစာထဲမှာဖော်ပြထားပါတယ် Sitaka anadhe yungara jabaundiya guze jolabi pibi mele anadhe mugu sanjeng kakwede sanabya wari didar chuma sashi nize babe. Sitane jega ajanpe pika pyokwe pansirari abhientan loke bi naute lula naine andrele shini diramu dida adomyama sanabya wari ashen jodwabi mele digne yeti akhaima sabi sanabya kankwe nire didarile shini zeba. Manali myuma soyin chamya daji dabe se jau onpenle pema dabe se jau LGBTQ တပိတ်စစ်ကြောင်းအသီးသီးနဲ့ဆန္ဒပြချီတက်တာတွေရှိခဲ့ပြီးလူစုနဲ့အတူလူသမားတွေပညာရေးဝန်ထမ်းတွေကျောင်းသားသမဂ္ဂတွေစသည်အဖြင့်ပါဝင်ခဲ့ကြပါတယ်။စခိုင်းတိုင်းတွေကနေစဉ်လိုဆန္ဒပြဖို့တွေရှိနေတဲ့ကလေးမျိုးမှာ 181ချီတက်ဆန္ဒပြခဲ့ကြတယ်လို့ရွှေဘိုမျိုးမှာလည်းဆန္ဒပြပွဲရှိခဲ့ပါတယ်။ကချင်ပြည်နယ်ဖားကံမျိုးလုံခင်းအရက်နဲ့တနင်္သာရီတိုင်းတဝယ်မျိုးတို့ဟာလည်းတခြားဒေသတွေကဒီကနေ့ဆန္ဒပြပွဲတွေလို့ပဲကြွေးကြော်တန်တွေအော်ဟစ်ပြီးဆရာနာသေးမှုကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဖေဖော်ဝါရီလနေ့မှာအာနာသေးယူခဲ့ခြင်းကနေဒီကနေ့ထိဆိုရင်စစ်တပ်နဲ့ရဲကရံဖက်ပစ်ခတ်ဖြ ီဆော့ဆော့ရေးဖွဲ ABB ကထုတ်ပြန်ထားပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ highlight မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။အိန္ဒိယနိုင်ငံမှာကူးစက်မြန်ပြင်းထန်တဲ့ကိုရိုနာမျိုးကွဲသစ် Delta ရဲ့ကူးစက်မှုတန်ကို3လလောက်အလူးလဲခံခဲ့ရပြီးတဲ့နောက်အခုတော့မြို့တော် New Delhi မှာစိုင်းတွေဈေးတွေနဲ့လမ်းတွေပေါ်မှာလူတွေပြန်ပြေးလာနေပါပြီ။အိန္ဒိယမြန်မာပါဝင်နိုင်ငံအများပြားမှာ Delta virus မျိုးကွဲကိုထိန်းချုပ်ဖို့အသေးအတန်စူးစမ်းနေရတဲ့အချိန်မှာDelta မျိုးကွဲကိုပထမဆုံးစတွေ့ခဲ့တဲ့အိန္ဒိယမှာတော့နိုင်ငံတွင်းကူးစက်မှုရဲ့ထဝက်နီးပါးရှိတဲ့တောင်ပိုင်းကကာရာလာပြည်နယ်ကလွှဲရင်ကြံဒေသတွေမှာကူးစက်မှုနှုန်းကျဆင်းသွားပါပြီ။အိန္ဒိယမှာကာကွယ်ဆေးအပြည့်ထိုးပြီးသူ100ရာခိုင်နှုန်းတောင်မရှိသေးပေမဲ့တတိယလှိုင်းလာရင်ဒုတိယလှိုင်းလောက်ကျန်းမာမဟုတ်ဘူးလို့အကောင်းမြင်သူတွေလည်းရှိပါတယ်။ဒုတိယလှိုင်းမလာခင်ကအိန္ဒိယရဲ့လူဦးရေ၄ပုံ၃ပုံဟာကူးစက်နိုင်ခြေရှိခဲ့တဲ့အကြောင်းအခုခါမှာသွေးစစ်ချက်အဖြေတွေကိုကောက်ယူထားတဲ့စစ်တမ်းအရလူဦးရေရဲ့68ရာခိုင်နှုန်းနီးပါးမှာယောဂါဒဏ်ကိုခုခံနိုင်တဲ့ပဋိပစ္စည်းတွေရှိနေတာကိုတွေ့ရတဲ့အကြောင်း New Delhi အခြေဆိုင်ကူးစက်ယောဂါဗေဒပညာရှင်တယောက်ကပြောပါတယ်ရှင်။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းဒဏ်ကိုပြင်းထန်ခံစားနေရတဲ့အချိန်တရုတ်ပြည်မှာကြီးတွင်တောက်ကြနေကအထိပြည်ပကကူးစက်လာတဲ့လူနာစုစုပေါင်း8845ယောက်ရှိခဲ့ပြီး8100ကျော်ဆေးရုံကပြန်ဆင်းနိုင်ခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြပါတယ်။ပြည်မာကြီးမှာစေကုသမှုခံယူပြီးစောင့်ကြည့်စဲလူနာ4600ကျော်ရှိပါတယ်။ကိုဗစ်ရှိသူတွေနဲ့ထိတွေ့မှုရှိသူလူပေါင်း134,400ကျော်ကိုလည်းစောင့်ကြည့်နေပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်အတည်ပြုလူနာသစ် 14,249 ယောက်အထိစံချိန်ကျိုးအောင်တက်ခဲ့ပြီးဒုတိယအကြီးဆုံးနေ့စဉ်ကူးစက်မှုနှုန်းတိုးလာတာဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဖိလစ်ပိုင်မှာကူးစက်ခံရသူ 1.8 တန်းကျော်အထိတိုးလာပြီးသေဆုံးသူစုစုပေါင်းကတော့3000ကျော်ရှိနေပါပြီ။ဂျပန်နိုင်ငံမှာတော့တိုကျိုမြို့မှာနေ့စဉ်ကူးစက်မှုအသစ်ဟာစနေနေ့က9,094ယောက်အထိရှိခဲ့ပြီးတောက်ကြနေ့ကတော့9,983ယောက်အထိစံချိန်တက်သွားခဲ့တယ်လို့အစိုးရကကြေညာထားပါတယ်။အခုတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာနေတာကြောင့်ပြည်သူတွေအနေနဲ့ခရီးသွားလာတာတွေရှောင်ကြဉ်ကြဖို့ဝန်ကြီးချုပ်ယိုရှိဟီရီဆူဂါကတောက်ကြနေ့မှာတိုက်တွန်းခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့လူဦးရေထူထပ်ဆုံးပြည်နယ် New South Wales မှာစနေနေ့ကဒေသတွင်း COVID-19 ကူးစက်သူအသစ် 466 ယောက်အထိစံချိန်တင်သွားခဲ့ပြီးတဲ့နောက်ကပ်ရောဂါဆိုင်ရာကန့်သတ်စည်းကမ်းတွေကိုမလိုက်နိုင်ရင်ဆောင်ရမယ့်ဓာတ်ငွေကိုတိုးမြှင့်လိုက်ပါတယ်။ COVID ရောဂါဖြစ်နေသူကိုတီးတန့်ခွဲထားတဲ့အစီအစဉ်ကိုမလိုက်နာတာလိုမျိုးကပ်ရောဂါဆိုင်ရာကန့်သတ်စည်းကမ်းတွေကိုချိုးဖောက်ရင်အရင်ကသတ်မှတ်ထားတဲ့ဩစတြေးလျဒေါ်လာ1000ကနေအခုဩစတြေးလျဒေါ်လာ3,685 အထိတိုးမြှင့်လိုက်တာဖြစ်ပါလေရှင်။ Zapet Interaction 2021လို့အမည်ပေးထားတဲ့တရုတ်နဲ့ရုရှားပူးတွဲစီးရေးလေ့ကျင့်မှုပိတ်ပွဲအခမ်းအနားကိုတရုတ်နိုင်ငံက နင်းစီယာဟွိုင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အနောက်မြောက်ဘက်မှာကျင်းပခဲ့ပါတယ
်။历史最好时期，今年六月，中俄两国领导人共同宣布。
တရုတ်ရုရှားဆက်ဆံရေးတမိုင်ဟာအကောင်းဆုံးအဆင့်မှာရှိပါတယ်။ဇွန်လတည်းကတရုတ်နဲ့ရုရှားခေါင်းဆောင်တွေတွေ့ခဲ့ကြပြီးတရုတ်ရုရှားအိမ်နီးချင်းကောင်းပီတာမှုနဲ့ခင်မင်ရေးနီးစွာပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စတွေဆောင်ရွက်ရေးသဘောတူစာချုပ်ကိုတိုးချဲ့ဖို့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်လို့တရုတ်နိုင်ငံတကာစစ်ဖက်ဆက်ဆံရေးဒုတိယဒါရိုက်တာဇော်ဘောင်ချင်းကပြောသွားတာပါ။တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဂီနဲ့ရုရှားကာကွယ်ရေးဝန်ကြီးဆာဂီရှိုဂူတို့ကလည်းအခမ်းအနားကိုတက်ရောက်ခဲ့ကြပြီးနောက်ပိုင်းမှာဆွေးနွေးပွဲတွေရှိခဲ့ပါတယ်။နှစ်နိုင်ငံစစ်တပ်ချင်းမဟာဗျူဟာအရညှိနှိုင်းမှုတွေနဲ့လက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုကြဲကြဲပြန့်ပြန့်တိုးတက်ဆောင်ရွက်တဲ့အကြောင်းဒါမှသာအနာဂတ်လူပေါင်းတွေပိုပြီးကောင်းမွန်တဲ့လူတိုင်းဝိုင်းကိုတည်ဆောက်နိုင်မှာဖြစ်တဲ့အကြောင်းကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုလည်းစောင့်ရှောက်နိုင်မှာဖြစ်တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးကပြောခဲ့ပါတယ်။ရုရှားကလည်းတရုတ်နဲ့မဟာဗျူဟာဆိုင်ရာဆက်သွယ်ရေးတိုးမြှင့်လိုကြောင်းဒေသရင်းအကြမ်းဖက်မှုတိုက်ဖျက်ရေးလိုကိစ္စတွေမှာနက်နက်ရှိုင်းရှိုင်းပူးပေါင်းဆောင်ရွက်လိုကြောင်းနဲ့ဒေသရင်းဘေးကင်းလုံခြုံရေးငြိမ်းချမ်းရေးတည်ငြိမ်ရေးတွေအတွက်အတူတကွပူးပေါင်းဆောင်ရွက်လိုတဲ့အကြောင်းတွေကိုလည်းရုရှားကာကွယ်ရေးဝန်ကြီးကပြောခဲ့ပါတယ်နေ့20မြောက်စက်တင်ဘာလ17ရက် 9/11 တိုက်ခိုက်မှုနှစ်ပတ်လည်နေ့နဲ့ဘာသာရေးအလတ်ရက်တွေနီးလာတာနဲ့အမျှအစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာနိုင်ခြင်းနဲ့ပတ်သက်လို့အမိမြေလုံခြုံရေးဌာန DHS ကအကြမ်းဖက်မှုဆိုင်ရာနောက်ဆုံးသတိပေးကြေညာချက်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။ထိမ့်ချမှုနဲ့ပတ်သက်လို့တစုံတရာအသေးစိတ်ပြောထားတာမရှိပေမဲ့လူမျိုးရေးခွဲခြားမှုလူမျိုးနွယ်စုတွေပေါ်မုန်းတိမှုနဲ့ကတ်ယောဂဘေးအတွင်းကန့်သက်တားမြစ်ချက်တွေပေါ်မကျေနပ်မှုတွေကြောင့်အမေရိကန်ပြည်ထောင်စုဟာချိန်ချောက်မှုအန္တရာယ်ကြီးမားတဲ့နိုင်ငံတစ်ခုဖြစ်နေကြောင်းဖော်ပြထားပါတယ် VOA ရဲ့စနေနေ့ညဘက်ထိပ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူကျွန်မခွာညိုကပြောပြပေးခဲ့တာပါရှင်။အခုနောက်ဆုံးရမြန်မာပြည်ဆိုင်ရာဆက်သွယ်မေးမြန်းချက်တွေနိုင်ငံတကာသတင်းဆောင်မနဲ့သတင်းပတ်ဆိုင်ကန်တာတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ CDM အကြမ်းဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ဆန္ဒပြတာတွေကြောင့်ပုံမှန်9/5အပါဝင် February 10ရက်နေ့နောက်ပိုင်းတရားစွဲဆိုခံရတဲ့အမှုတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေကိုကြေအေးရုပ်သိမ်းခွင့်လျှောက်ထားနိုင်တယ်လို့သိရပါဗျ။ဒီပေါ်မှာကြေးကွင်းလျှောက်ထားသူတချို့ရှိတယ်လို့သိရပေမဲ့ CDM အနာဖီဇန်ရေးလှုပ်ထားသူအတော်များများကတော့ဒါကိုလက်မခံပါဘူးအပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်အစိုးရဌာနအသီးသီးမှရှိတဲ့နိုင်ငံဝန်ထမ်းအတော်များများကအဲ့လိုစစ်တပ်အနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အနာသိမ်းစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ဘူးဆိုပြီး CDM လို့ခေါ်တဲ့အကြမ်းဖက်အနာဖီဇန်ရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ်ဒီပေါ်မှာစစ်ကောင်စီဘက်ကလည်း CDM လုတ်တဲ့ဝန်ထမ်းတွေကိုအလုတ်ကရက်ဆိုင်တာတွေထုတ်ပြတာတွေလုပ်သလိုတချို့ဆိုလည်းဖမ်းဆီးတရားစွဲခံရတာတွေလည်းရှိပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့အဲ့လိုစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လူလူဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်ပြီးပုံမှန်9/5ကခဆရာတွေနဲ့ဖမ်းဆီးတရားစွဲဆိုခံရတဲ့သူတွေအနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေအပေါ်မှာအတနာခံစာတင်ရင်ပြန်လွတ်ပေးတာတွေရှိလာနေတယ်လို့ရန်ကုန်မြို့ကတရားလွတ်တော်ရှင်းနေတူကပြောပါတယ်။တရား
ရုံးမှာရင်ဆိုင်သေးတွေပေါ့နော်ဒီထောင်မဥစ္စာတွေကထောင်မအားတွေတရားရုံးကနောက်မှာအဲ့မတိုင်ခင်တည်းကဟိုထောင်မတော့ပြီးတော့ဖြစ်တဲ့အဲ့အမှုတွေရှိရလေအဲ့အမှုတွေမှာကိုကအတမန်ခံစားတင်လို့ရှိရင်သူတို့ကရွေရွေးပြီးတော့ဟောနော်သူ့ရဲ့အမှုအတိမ်တက်ကိုလိုက်ပြီးတော့သူတို့ရုပ်ပြီးတယ်လေဟိုစပြီးဆွဲပြီးဆိုတော့ရစိတ်မကြဘူးအာမြန်မြန်လေးစစ်တယ်2-3နောက်စစ်2-3နောက်စစ်တဲ့အချိန်မှာအဲ့အဲ့လိုမျိုးပေါ့နော်အဲအမှန်အတနာကစားတင်လို့ရှိရင်အဲသူတို့ရုပ်တယ်အတနာကစားတင်တယ်ဆိုတာကလည်းဟိုကိုကိုပါကိုတင်ကျင်လို့တင်ကျင်လို့မဟုတ်ဘူးပေါ့သူတို့ဟာလာဟိုတင်လိုက်ပါပါညာဆိုတဲ့အမှုတွေမှာသူတို့တင်တာ
ဒီလိုမျိုးအမှုတွေကိုပြန်ရုပ်သိမ်းပေးနေတာတွေကိုအစောပိုင်းကလေးကလုပ်ပေးနေတာဖြစ်တယ်လို့လည်းသူကပြောပါတယ်ဒါပေမဲ့အဲ့လိုတရားစွဲရရင်လည်းပတ်သက်ပြီးအမှုတွေပြန်ရုပ်သိမ်းဖို့ကြေးဖို့နဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ထောက်ခံချက်တွေပါရှိဖို့လိုအပ်တယ်လို့လည်းအခုလိုရှင်းပြပါတယ်
ဟုတ်ကဲ့အယုတ်ပေါ်ကဘာလို့လဲဆိုလို့ရှိရင်အဲ့ဒီမှာစစ်စစ်တယ်လေတင်းရင်တည်းမှာတယောက်နှစ်ယောက်သုံးယောက်လေးယောက်စစ်တဲ့အခါမှာအမှုအတိမ်နဲ့ပေါ်လာပြီးလို့ရှိရင်တို့ကဟာလာဒီမှုတော့ဖြင့်ယုတ်ယုတ်လိုက်ပါလားအတနာခံစားတင်လိုက်ပါလားဟာလာသတိလူထောက်ခံစားဟိုလေလေအဲ့ဒီဥစ္စာကယုတ်နဲ့အုပ်ချုပ်ရေးမှုတို့တက်ဆိုင်ရစတာပေါ့နော်သူသူနေနေကသူတွေကလေထောက်ခံချက်ပေးရမှာပေါ့နော်ဟုတ်ဖတ်ချက်ပေးရမှာပေါ့
CDM လုတ်တဲ့ဝန်ထမ်းတွေအပေါ်ဖမ်းဆီးတရားစွဲတာတွေတရားစွဲခံရတဲ့သူတွေဘက်က သက်ဆိုင်ရာတရားစွဲအဖွဲ့အစည်းတွေအပေါ်တောင်းပန်ရင်အမှုတွေပြန်ရုပ်သိမ်းပေးနေရရင်နဲ့ပတ်သက်ပြီးတည်တော်ဌာနကနေ CDM လှုပ်ထားတဲ့ဝန်ထမ်းတဦးကတော့သူ့သဘောထားကို VOE ကိုအခုလိုပြောပါတယ်
အဲ့ငါနဲ့ပတ်သက်ပြီးတော့ဆွဲခံတဲ့အမှုဆိုတော့ကတော့ CDM သမားတွေကိုဆွဲထားတယ်ဆိုတော့ကတော့အစတွေကမဖြစ်တဲ့ကိစ္စဝန်ထမ်းတွေအကုန်လုံးကဒီအစိုးရကြီးကတက်လာတဲ့အချိန်မှာရွေးချယ်ပိုင်ခွင့်ဆိုတာရှိရမယ်ဒီဆိုရနဲ့ပတ်သက်ပြီးတော့မလုပ်ချင်တော့တဲ့အတွက်ကြောင့်မလို့ဒီရုံးဌာနဆိုင်ရာကိစ္စတွေအကုန်လုံးမလုပ်ချင်တော့တဲ့အတွက်ကြောင့်မို့ CDM မလုပ်တယ်ဒီ CDM လုပ်သွားတာကဝန်ထမ်းတယောက်ချင်းရွေးချယ်မှုဒါကိုလက်ခံပေးသင့်တယ်အဲ့ဒါကိုမှတိ905နဲ့တရားစွဲရဆိုတာမဖြစ်တဲ့ကိစ္စပြန်တောင်းပန်နေဆိုတာကတော့လေတောင်းပန်စရာလည်းမလို့စကြရမဆွဲသင့်တဲ့ကိစ္စမလို့ပြန်လဲတောင်းပန်စရာမလို့အဲရှိပြီးသားအခုဆိုလို့ရှိရင်လေ905နဲ့ဆွဲထန်ထားတယ်ထောင်ထဲမှာရှိနေတယ်ဝန်ထမ်းလည်းရှိတယ်ဒါပေမဲ့အခုသူတို့ပြောသလိုတောင်းပန်မှပြန်လွတ်မယ်ဆိုလို့ပြောနေကြတယ်ဒါပေမဲ့အဲ့လိုဝန်ထမ်းနဲ့ပတ်သက်ပြီးတော့လေလွတ်တယ်လို့ဆိုတဲ့သတင်းလည်းမကြားမိသေးဘူးပေါ့နော်ဒါဒါဝန်ထမ်းတယောက်ရဲ့လွတ်လပ်ခွင့်ပြည်သူတယောက်ရဲ့လွတ်လပ်ခွင့်လို့ပဲပြောရမယ်ပြည်သူဝန်ထမ်းတယောက်ရဲ့လွတ်လပ်ခွင့်ဒီဆိုရဌာနမှာ तू လှုပ်ချင်လှုပ်မယ်မလှုပ်ချင်မလှုပ်ဆိုတာလေဒီဆိုရဌာန तू လှုပ်ချင်လို့လဲ तू ဝင်လာတယ်မလှုပ်ချင်တဲ့အတွက်ကြောင့်မလို့လေ तू ထွက်ပိုင်ခွင့်ရှိတယ်ဒါကိုပဲကြီးကြီးပြပြပဲလက်ခံပေးတယ
်နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအသင်း AAPP ကအခုနောက်ဆုံးထုတ်ပြန်ချက်အရတော့ပြီးခဲ့တဲ့ February 1ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးနိုင်ငံတော်ဖမ်းဆီးခံရသူ 8,206 ဦးရှိပြီးတော့အိတ်ထဲမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံထားသူ 9,600 ကျော်ရှိနေသေးတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါကယားပြည်နယ်တိမောဆူနဲ့ရှမ်းပြည်နယ်ဆက်ဖဲခူမြို့နယ်တွင်ကရင်နီဒေသခံကာကွယ်ရေး KNDF ဖွဲ့နဲ့မြန်မာစစ်သားတို့တိုက်ပွဲဖြစ်ပွားနေသလိုချင်းမြင့်နယ်မင်တာမြို့နယ်မှာလည်းမင်တာကာကိုရေးပွဲ CDF နဲ့စစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားနေပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေတင်ဆက်ပေးမှာပါ။ဒီကနေ့နဲ့မနေ့ကဩဂုတ်လ13ရက်ညနေပိုင်းမှာဖဲခုံသီမောစုမင်တာမြို့နယ်မှာဒေသခံကာကိုရေးပွဲနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာပါ။ဒီနေ့မနေ့ကယားနဲ့ရှမ်းပြည်နယ်ဆက်ဖဲခုံမြို့နယ်မှာကရင်နီကာကိုရေးပူးပေါင်းဖွဲ့နဲ့စစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကယင်းဒီဒေသခံကာကွယ်ရေးဖွဲ့ KNDF ကြံကြားရေးတာဝန်ရှိသူတို့ကပြောပါတယ
်ဒီမနေ့ဖြစ်တာဒီဖက်ခုဖက်မှာဖက်ခုနောက်ဖက်ချလို့ပြောရမှာအမစကစကတိကြောလို့တော့ထလာတော့တိုက်ပွဲဖြစ်တာပေါ့လေအခုလည်းရှိချီတော့သူတို့ဖက်ကလည်းစစ်ကြောလို့ရှမှုနေတော့မရတတ်ဖြစ်ဘူးပေါ့
ဒီမနေ့ပိုင်းမှာ336တက်ကစစ်ကြောလို့ကြောင်းဆက်တော်ရတ်တော်မူဖရားဘက်ကစစ်ကြောလို့ကြောင်းပင်လောင်းမြို့နယ်တောင်မဲတင်းရွာဘက်ကလည်းကြောင်းစစ်ကြောသုံးကြောင်းနဲ့ထိုးစစ်ဆင်လာပြီးနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲတွင်ထိခိုက်မှုကတော့မသိရသေးဘူးလို့ဆိုပါတယ်။မနေ့ကတော့ကယားပြည်နယ်ဒီမော့ဆူမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကဆက်ပြောပါတယ
်။မနေ့ကတော့စစ်ကောင်စီဘက်ကသူတို့အားတရာ150ဝန်းကျင်လောက်ပေါ့လေဒီမော့ဆူရှိဖက်ကြောင့်သူတို့စီလာတော့အဲ့ဒီ646အဲ့ဒီဝန်းကျင်လောက်မှာတော့ပြစ်ခတ်မှုဖြစ်ပွားခဲ့တယ်ပေါ့။ထိခိုက်မှုချင်းနေတော့ပြစ်ခတ်လို့တော့ဘာမှမပြောင်းဘူး။
တမ်ရောကနေအာနာသိမ်းခဲ့ပြီးနောက်ပိုင်းမေလကဆက်လို့မိုးပြဲလွိုက်ကော်တိမော့ဆူဖရုဆူအဆရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးတော့စစ်တပ်ကိုခုခံတိုက်ခိုက်လာတာပါဒီလိုတိုက်ခိုက်မှုဖြစ်စဉ်တွင်ရွာသား9000ကျော်နေရာစုခွာပြီးစစ်ဘေးသိမ်းရှောင်နေရပါတယ်ချင်းမြင့်နဲ့မင်တပ်မြို့နယ်မှာလည်းမနေ့ညနေပိုင်းမှာစစ်ကောင်စီတပ်နဲ့မင်တပ်ကာကွယ်ရေးဖွဲ့ CDF တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDF ဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ
်မနေ့ညနေ6နာရီလောက်ကတိုက်ပွဲဖြစ်တယ်သက်သုံးပိုင်းပေါ့မင်တပ်နဲ့မတူပီချမင်တပ်မြို့နယ်သက်သုံးပိုင်းအကွာပေါ့နော်မင်တပ်မတူပီလက်မကြီးနဲ့တော့ခက်ခန်းတမ်းပေါ့အဲ့ဒီတော်ထဲမှာတိုက်ပွဲဖြစ်တယ်ထိခိုက်မှုကကျတော့ CDF က2ယောက်ထိခိုက်တယ်စစ်ကောင်စီဘက်ကလည်းဘယ်လောက်ထိခိုက်သွားတယ်လဲတော့ကျွန်တော်တို့မသိရဘူး
စစ်တပ်ရဲ့စစ်ကြောင်းလှုပ်ရှားထိုးစစ်ဆင်လာလို့မင်းသားမျိုးမြောက်ချမ်းရှက်ရွာနဲ့နေဝွင့်ချင်းရွာကဒေသခံရွာသားဆောင်တဲ့ချီသိမ်းရှောင်ဆွဲပြေးနေရတယ်လို့ဆက်ပြောပါတယ
်သူပြစစ်ကြောင်းပါလေရှက်ရွာဘက်ကိုဆင်းလာတဲ့စစ်ကြောင်းကတော့ယူနေရဲ့ရွာတွေထဲကိုအတင်းတိုးသွားတယ်ရှက်ရွာရောသိမ်းကောင်းဘက်ကိုတိုးလာတယ်ဆိုတော့နေဝွင့်ချင်းရွာတွေအကုန်လုံးပါသိမ်းရှောင်မှာဆိုတော့3000 4000လောက်တော့ရှိတော့တယ်ခင်ဗျစစ်ရှောင်တွေကကိုရဲ့တောင်ရခင်းတဲ့သွားရှောင်မယ်ဥယျာဉ်ခြံတဲ့ရှောင်မယ်ပေါ့နော်တော်တော်အနှံ့အဝေးကွာတဲ့ရွာတွေဘက်ကိုသွားနေမှာပေါ့
မင်းသားမျိုးနဲ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နင်းရာကနေပြီးခဲ့တဲ့ဧပြီလကုန်ပိုင်းလောက်ကစပြီးတော့စစ်ကောင်စီတပ်နဲ့ချင်း CDF တို့ကြားတိုက်ပွဲဆက်တင်ဖြစ်ပွားလာခဲ့တာပါတိုက်ပွဲဖြစ်စဉ်တွင်မင်းသားမျိုးပေါ်နဲ့ကြေးရွာကရွာသားတောင်းချီစစ်ဘေးသိမ်းချောင်နေရပါတယ် ဖဲခုံတီမော့ဆုမင်းတမ်းမြို့နယ်ဘက်ကစေတခန့်ကာဝေးရေးဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်စဉ်ချင်းလေးကိုတရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ကျွန်တော်နိုင်ကွနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ
။တဘာဝရင်းမြစ်ရှားပါလာတဲ့စင်ကာပူနိုင်ငံမှာစွန့်ပစ်ရေးဆိုးတွေကိုလူတွေတောက်တုံးလို့ရမယ့်ရေတန်းဖြစ်လာတဲ့အထိအဆင့်ဆင့်တန့်စင်ပြီးတော့ပြန်လည်အသုံးပြုနေပါတယ်။တနေ့ထက်တနေ့ပိုဆိုးလာတဲ့သမုတ်တရားရေတို့ညဉ့်ညမ်းမှုနဲ့တကဘာလုံးရင်ဆိုင်နေရချိန်မှာစင်ကာပူနိုင်ငံကရေဆိုးတွေကိုပင်လယ်ထဲဆွတ်မပစ်ပဲရေတန့်အဖြစ်ခင်မီနီစနစ်တွေနဲ့ပြောင်းလဲပြီးတော့ပြန်လည်အသုံးချနေတာပါ။ AFP သတင်းကိုအခြေခံပြီးတော့ကျွန်မနောက်လောက်ဆက်ပြောပြပါမယ်။အာရှတိုက်ထဲကနိုင်ငံငယ်လေးတစ်ခုဖြစ်တဲ့စင်ကာပူမှာတဘာဝရေအရင်မြင့်ရှားပါလာသလိုတောက်သုံးရေအတွက်အိန္ဒိချင်းမလေးရှားနိုင်ငံကိုအထူးမိကိုအားထားနေရပါတယ်။ဒါကြောင့်လဲနိုင်ငံတွင်တောက်သုံးရေအလုံးလောက်ထောက်ပံ့နိုင်အောင်လို့စင်ကာပူအစိုးရကအစစ်မြစ်နီးစနစ်တွေတုံးပြီးတော့ရေဆိုးတွေကိုပြန်အသုံးပြုလို့ရမယ့်ရေတန့်အဖြစ်လုပ်ကိုင်လာတာပါ။စင်ကာပူရဲ့ရေလိုအပ်ချက်40ရာခိုင်နှုန်းကရေဆိုးတွေကိုပြန်ပြီးပြုပြင်ထားတဲ့ရေတန့်တွေဖြစ်ပါလေ2060ခုနှစ်အရောက်မှာတော့စင်ကာပူကရေလိုအပ်ချက်55ရာခိုင်နှုန်းအထိဖြည့်ပေးနိုင်မယ်လို့လဲစင်ကာပူရေပေးဝေရေဌာနကပြောပါတယ်ရေတံပြုတ်ပြင်ရေးဌာနကအင်ဂျင်နီယာချုပ်လူပီချင်းကအခုလိုပြောပါတယ
် So Singapore lacks natural resources and is limited in space which is why we are always looking for ways to explore water sources and stretch our water supply
တဘာဝရေမြစ်တွေမရှိသလိုရေနေရာလည်းသိရှားပါတယ်ဒါကြောင့်ရေအရင်းမြစ်ရဖို့အမြဲရှာဖွေကြံစနေရတာပါ Smart ရဲ့ရေစီမံခန့်ခွဲရေးနည်းဖြူဟာမှာအပိုင်းသုံးပိုင်းပါပါတယ်ရေဆိုးတွေတပေါင်းမှမကြံအောင်စုဆောင်ဖို့ပြန်အသုံးချဖို့နဲ့ပန်းစင်တီတောက်သုံးရေအဖြစ်ပြောင်းလဲဖို့ဖြစ်ပါတယ
်။
ပြုပြင်ထားတဲ့ရေတန့်အများစုကကုန်ထုတ်ဆက်ယုံတွေမှာအသုံးပြုဖို့ဖြစ်ပေမဲ့လို့လူဦးရေ 9.8 သန်းရှိတဲ့စင်ကာပူရဲ့တောက်သုံးရေလုပ်ငန်းကိုလည်းရေပေးဝင်နေပါတယ်။ဒီလိုရေဆိုးတွေကိုရေတန့်အဖြစ်ပြန်လဲပြုပြင်အသုံးပြုရစနေကြောင်းပင်လယ်ထဲရေဆိုးအနှဲငယ်တာဆွန့်ပစ်နေရတဲ့အတွက်လဲရေဒုညဉ့်ညံ့မှုအတွက်အထောက်အကူဖြစ်စီပါတယ်။ကြံကဘာနိုင်ငံပေါင်း80ရာခိုင်နှုန်းလောက်ကတော့ရေဆိုးတွေကိုပြုတ်ပြင်အသုံးချတာမျိုးမရှိပဲဒီအတိုင်းပင်လယ်ထဲဆွန့်ပစ်နေတယ်လို့ကုလသမဂ္ဂကခန့်မှန်းပြောဆိုထားပါတယ်စင်ကာပူနိုင်ငံအရှိတ်ကန်ယိုရမော်ကအစင်းမြင့်နေပညာသုံး Changi Water Reclamation ရေတန့်စင်ရဲ့စရုံကိုမြေနေရာရှားပါလာတဲ့အတွက်တချို့အပိုင်းတွေကတော့အထက်25ထပ်အထိမြေအောက်မှာဆောက်လုပ်ထားပါတယ်အဲ့ဒီစရုံနဲ့ဆက်ထားတဲ့ရေဆိုးပိုက်တွေကမိုင်30လောက်ရှိပါတယ်ရေဆိုးတွေကိုမြေအောင်ဆက်ယုံမှာအရင်စစ်ပြီးကားမှာအဆင့်ဆင့်ထပ်ပြီးတော့တန့်စီမိမဲ့မြေပေါ်ကအခြားဌာနတွေရှိဆက်ပြီးတော့ပို့လို့ပါတယ်လိုပီချင်းကပဲအခုလိုဆက်ပြောပါတယ
် So at the new water factories it has three main treatment processes one is microfiltration and nanofiltration
အဲ့ဒီ water ဆက်ယုံမှာအဆင့်သုံးဆင့်တဲ့ရေတွေကိုတန့်စီနေပါတယ်ဒီထဲမှာပါလာတဲ့အမှုအမွှားတွေ bacteria ပူးမွှားတွေကို membrane filtration လို့ခေါ်တဲ့အမီးဘာတွေနဲ့အရင်စစ်ထုတ်ပါတယ်နောက်တော့ကူးစက်တဲ့ virus ပိုးကိုဖယ်ရှားပစ်ဖို့နဲ့ရေထဲကမော်လီကျူးငယ်လေးတွေကိုထက်ပြီးစစ်ထုတ်ပေးတဲ့ reverse osmosis ဆိုတဲ့နည်းနဲ့နောက်တစ်ဆင့်ထက်စစ်ပါတယ်တတိယအဆင့်ကတော့ခရင်းလုံရောင်ကြီးကိုတုံပြီးပိုးတတ်တဲ့စနစ်ပါဒီအဆင့်ကတော့ NE water ကထွက်လာတဲ့ရေတွေအနေနဲ့ကင်းအောင်တစ်ဆင့်ထက်တိုးပြီးထည့်သွင်းလုပ်ကင်ထားတာလည်းဖြစ်ပါတယ
် steel pipeline တွေရေလောင်ကန်တွေနဲ့ရေစစ်ကန်တွေရှိတဲ့ဒီရေတန့်စရုံမှာအခြားဆက်ပစ္စည်းအစိတ်အပိုင်းမျိုးစုံတွေပါချိတ်ဆက်လဲပတ်နေတာဖြစ်ပြီးတနေ့ကိုရေလီတာသံပေါင်း900လောက်အထိတန်ဆင်ပေးနိုင်ပါတယ်။ဒါဟာအိုလံပစ်အားကစားပွဲတွေမှာသုံးတဲ့ရေကူးကန်အရွယ်လောက်ကိုနေ့တိုင်းတနေ့စာရေအပြည့်ဖြည့်ပေးနိုင်တဲ့ပမာဏလည်းဖြစ်ပါတယ်။နောက်ဆုံးထွက်လာတဲ့ရေတန့်တွေကတော့စင်ကာပူအနက်မှာတွေ့ရတဲ့ microchip ထုတ်လုပ်ရေးစက်ယုံတွေနဲ့အေးခါစနစ်တွေမှာအဓိကသုံးပါတယ်။စင်ကာပူနန်ယန်နည်းပညာတက္ကသိုလ်တဘာဝပတ်ဝန်းကျင်ရေးရာဌာနကတော့ဥရုယာသီပြောင်းလဲမှုနဲ့ရေအရင်းမြစ်ရှားပါမှုမျိုးဟာရေရှည်ကျုံရမယ့်ကိစ္စဖြစ်တဲ့အတွက်အခြားတိုင်းပြည်တွေအနေနဲ့လည်းရေဆိုးတန့်စီရေးကိစ္စကိုထိရောက်စွာလုပ်ကိုင်ဖို့အရေးကြီးနေပြီလို့ထောက်ပြပါရယ်။မြေအောက်ရေကိုဆက်ပြီးတော့ထုတ်ယူသုံးဆွဲနေကြမယ်ဆိုရင်တော့ရေဆိုးတန့်စီရေးကုန်ကျစရိတ်တွေအင်မတန်မှကြီးမားလာနိုင်တယ်လို့လည်းထောက်ပြခဲ့တာပါ။အင်ဂျင်နီယာချုပ်လူပီချင်းကအခုလိုဆက်ပြောပါရယ
်။ So our new water has passed more than 150,000 scientific tests.And it's well within
any water ဆက်ယုံကတန့်စင်လိုက်တဲ့ရေကိုပြည်ပန်ဆန်းတက်မှုပေါ့အချိန်ကြီးတသိန်းခွဲကျော်လှုပ်ထားပြီးပါပြီ
။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ American သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေး Agency EAB ကချမှတ်ထားတဲ့တောက်သုံးရေဆိုင်ရာဆန်ညွှန်းတွေနဲ့လည်းကိုက်ညီမှုရှိပါတယ
်။နွေရာသီလို၆တွေ့တဲ့ကာလမျိုးမှာဆိုရင်တော့တန့်စင်ပြီးတာရေတွေကိုတောက်သုံးရေလောင်ကန်တွေစီပို့ပြီးတော့လူနဲ့အိမ်တွေစီမရောက်ခင်နောက်တစ်ချိန်ထပ်ပြီးတော့တန့်စင်ပါတယ်။ နိုင်ငံလူရေတဝက်လောက်ကိုရေအလုံးလောက်ပေးဝေနိုင်ဖို့မြေအောက်ကရေတန့်စီရဲ့စည်ယုံကိုလည်းဒေါ်လာ 9.4 ဘီလီယံသုံးဆွဲပြီးတော့2025ခုနှစ်မှာအပြည့်တိုးချက်ဆောက်လုပ်နေပါတယ်။စင်ကာပူအစိုးရကအခုလိုလှုပ်ကွိုင်းလာတာဟာတောက်သုံးရေအတိကထောက်ပံ့ပေးနေတဲ့အင်းနီချင်းမလေးရှားနိုင်ငံနဲ့ဆက်ဆံရေးတိတ်မပြေတဲ့အချက်ကလည်းရေစိုးတွေကိုတန့်စီပြီးတော့ပြန်လည်အသုံးပြုလာရတဲ့အကြောင်းရင်းတွေထဲကတစ်ခုအပါအဝင်လည်းဖြစ်ပါတယ်။ကျမနှောင်းလာပါ
ဒုက္ခတွေဖြစ်နေပြောင်းရွှေ့ခြေချလာတဲ့မုံတိုင်းရင်သားအနွယ်ဆယ်ကျော်သက်မှလေးစုနီစာလီဟာအိုလံပစ်ဂျွန်ဘားပြိုင်ပွဲမှာအမေရိကန်ပြည်ထောင်စုအတွက်ရွှေတစိမ့်စုစုခုပေးနိုင်ခဲ့ပါတယ်။ကနေဒါငယ်စားလေးလိုလူသိများတဲ့မနီဆိုတာပြည်နယ်ကစိန့်ပေါ်မြို့မှာစုနီစာလီရဲ့အောင်ပွဲနဲ့အိမ်ပြန်ခီးကိုတောင်းတောင်းဖြားဖြားကြိုဆိုခဲ့ကြပါတယ်။ဒီကြောင့် VOA သတင်းတောက်မမုတ်မက်စကာဒီရဲ့သတင်းပေးပို့ချက်ကိုပြောပြပါမယ်ရှင်။တိုကျိုအိုလံပစ်ပြိုင်ပွဲမှာရွှေတစိမ့်စုစုခုနိုင်ခဲ့တဲ့18နှစ်အရွယ်ဂျွန်ဘာမဲလီစုနီစာလီတွေစိန်ဘောမျိုးလီရဲ့အရှိဘချံကမုံတိုင်းရင်သားတွေဂုံယူမဆုံးဖြစ်နေကြပါတယ်။စုနီကာလီရဲ့အိမ်အပြန်ကိုကြိုဆိုသူအမျိုးသမီးတစ်ယောက်ကအခုလိုပြောပါတယ်
။ She's our Hmong Mulan. She brought honor to us all.
သူဟာကျမတို့ရဲ့မုံသူရဲ့ကောင်းမလေးပါ။ကျမတို့အားလုံးအတွက်သူကဂုံတက်စေပါတယ်။သူ့အတွက်ဂုံယူမဆုံးနိုင်အောင်ပါပဲ။
အိုလံပစ်ပြိုင်ပွဲဝင်အဆင့်အားကစားမယ့်တယောက်ဖြစ်လာဖို့ကုန်ကြစရိတ်ဟာအမေရိကန်ဒေါ်လာ3,000,000ဝန်းကျင်လောက်ရှိနိုင်တဲ့အကြောင်းလိဂိုလေ့ကျင့်သင်ကြားပေးခဲ့တဲ့မနီဆိုတာမြို့က Midwest Gymnastics Center ကဝန်ထမ်းတယောက်ကပြောပါတယ်ဒီလိုကြိုးပမ်းအားထုတ်မှုတွေကြောင့်အလာဘားမားပြည်နယ်ဥပန်းတက္ကသိုလ်မှာသူကဂျွန်ဘားပညာသင်ဆုကိုလည်းအပြည့်အဝရရှိခဲ့ပါတယ်လိဂိုလေ့ကျင့်ပြောထောင်မှုအတွက်ကုန်ကြစရိတ်တွေကိုကူညီကြတဲ့မုံလူမျိုးအတိုင်းဝိုင်းနဲ့ပတ်သက်လို့ဖခင်ဖြစ်တဲ့ဂျွန်လီကအခုလိုပြောပါတယ
် You got to spend a lot of time and a lot of money because it's expensive
ဒီစင်ကိုရောက်လာတဲ့အထိလူပြောက်ကိုပြုစုပြောထောင်ရတဲ့အကြီးဆုံးကိစ္စကတော့အချိန်တွေငွေတွေအများကြီးပေးဆက်ရတာပါပဲရန်ကိုအကုန်ကြများတာကြောင့်ပါသူအိုလံပစ်ပြိုင်ပွဲဝင်ရလိမ့်မယ်လို့ဘယ်သူကမှမှန်းမထားကြပါဘူးဒါပေမဲ့ကျွန်တော်ရောကျွန်တော်ဇနီးကပါသူ့ကိုအပြည့်အဝယုံကြည်ထားပါတယ်နောက်ပြီးကျွန်တော်တို့ရဲ့မိတ်ဆွေတွေကလည်းယုံကြည်ပြီးလူသားတွေပံ့ပိုးအားပေးကြပါတယ်ကျွန်တော်ကသမီးလီကိုအားပေးမယ်ဆိုရင်ကျွန်တော်မှအကူအညီလိုတယ်ဒါကြောင့်ငါတို့သူ့ကိုကူကြရအောင်ဆိုပြီးသူတို့ချင်းချင်းပြောကြတယ်ပြီးတော့ဝိုင်းကူခဲ့ကြပါတယ
်မုံလူမျိုးနွယ်တွေရဲ့မူရင်းဒေသကတောင်ထူရက်တဲ့ဗီယက်နမ်လာအိုနဲ့ထိုင်းနိုင်ငံတွေပါဗီယက်နမ်စစ်ပွဲပြီးတဲ့နောက်သူတို့ကပိုင်ဆိုင်မှုအနှဲငယ်လောင်းနေပဲအမေရိကန်ကိုလာရောက်အခြေချခဲ့ကြတာပါဒါပေမဲ့သူတို့လူမျိုးကတယောက်နဲ့တယောက်ကူညီရိုင်းမင်းတဲ့ဒလိရှိပါတယ်။ပါမောက္ခဟောင်းတယောက်လည်းဖြစ်မုံအတိုင်းဝိုင်းရဲ့ခေါင်းဆောင်လည်းဖြစ်တဲ့ဒေါက်တာရန်ဒါဟိုကအခုလိုပြောပါတယ်
။ဂျွန်ဟွန်လီ and his wife
ဒါဒီဒလိကြောင့်ဥပမာဂျွန်ဟိုဝါလီနဲ့သူ့အမျိုးသမီးမှာငွေရေးကြေးရေးအကူအညီလိုရဆိုတော့မုံအတိုင်းဝိုင်းကသူတို့ကိုဝိုင်းကူညီကြတယ်ဒီနည်းနဲ့ကျွန်တော်တို့အားလုံးယက်တီရှင်တန်နိုင်ကြသလိုကျွန်တော်တို့ရဲ့လူအဖွဲ့အစည်းကိုလည်းဒီနည်းနဲ့ပဲတိုးတက်လာစေပါတယ
်အခုလို COVID-19 ကာယောဂါပေးအတွင်းအမေရိကန်မှာလူမျိုးရေးအရာလှုံ့ဆော်နေတဲ့မုံဒီစိတ်အခြေခံရာဇဝတ်မှုတွေတိုးမြလာနေတာကြောင့်အာရှတိုက်သားတွေဟာတခြားလူမျိုးတွေနဲ့အတူတကွနေထိုင်ခြင်းဆိုတဲ့စကားအပေါ်မှာစောရကတက်ခဲ့ကြတာတွေလည်းရှိပါတယ်ဒါပေမဲ့လည်းအခုလီကရွှေငွေနဲ့ကြေးရစိတ်တွေတတိကြီးစုခုပေးနိုင်လိုက်တော့အာရှအမေရိကန်အတိုင်းဝိုင်းရဲ့အတွင်းရောအပြင်မှာပါရှိနေတဲ့အမုန်းတရားတွေကိုဖယ်ရှားကျော်လွှားဖို့အထောက်အကူဖြစ်စေလိမ့်မယ်လို့မုံစည်းဝါးရေးလုပ်ငန်းရှင်တူတူဝါခီယော့ကပြောခဲ့တာပါဒေါက်တာဒါအိုကလည်းသူ့လိုပဲပြောပါလေ
မီဒိုမစ်ဆီဘရမီဒိုအင်းဒဘရွန
်အခုလီကရွှေတစိတ်ငွေတစိတ်နဲ့ကြေးတစိတ်တွေပါစုခုနိုင်ခဲ့တော့တကဘာလုံးကစပြီးတော့လေးစားအတိမတ်ပြုလာပါတယ်မုံလူမျိုးတွေကိုနေမကပါဘူးအာရှတိုက်တာအလုံးကိုပါလေးစားအတိမတ်ပြုတာဖြစ်ပါတယ
်ဆွန်နီစာလီရဲ့အောင်မြင်မှုဟာအမေရိကန်ပြည်ထောင်စုတစ်ခုလုံးကပြည်သူတွေရဲ့အောင်မြင်မှုပါပဲဒါဟာမန်နီဆိုတာရဲ့အောင်မြင်မှုစိန့်ပေါ်အရှိဘချမ်းရဲ့အောင်မြင်မှုမုံလူမျိုးနယ်စုရဲ့အောင်မြင်မှုပါဒီအောင်မြင်မှုဟာစကလုံးတွေနဲ့ပေါ်ပြလို့တောင်းမရပါဘူးသူ့အတွက်စိတ်လှုပ်ရှားရအရန်ကိုဂုံယူရတာပါပဲလို့လီရဲ့အိမ်ပြန်ကိုကြိုဆိုသူတယောက်ဖြစ်တဲ့မီဖန်ကပြောသွားကြတာပါရှင်
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။ လူရုမိတ်ဆွေရုပ်တန်လိုင်းကနေနေ့စဉ်24နာရီရုံမြင့်တန်ကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့RFA လွတ်လွတ်တဲ့အားရတဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အားရဒေတာနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးစကားဝိုင Asia Bring Juru, Channel Diate Damamho, Tinecom 6 Juru, Channel Diana Setonugan, Penu Jishun and Marie, Juru Penu Mudeze Chelago, View in Yama Internet Samyanane, View in Yama Facebook Samyanaroma, Popjat Hawareshe, View in Yama Internet Samyana Lisaga, Bermis.viewnews.com, Chipari, Facebook Samyana Lisaga, facebook.com/viewa.bermis.news, Chipari,
ပါစီကနော်ပြေကြအောင်ရေစုံတော်မြမလူခွင့်ရေးအခြေအနေတွေကိုထင်ဟပ်တင်ဆက်ပေးနေတဲ့ဒုတန်စီစဉ်ဖြစ်ပါတယ်မင်္ဂလာပါရှင်မြမနိုင်ငံတော်အမှရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင်ပေါ့ဒ်ကတ်စီစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်ကိုဖရန်တီးယားမြမနဲ့ဖောင်ဒေးရှင်းဟီရွန်ဒဲရိုကပူးပေါင်းတင်ဆက်တာဖြစ်ပါတယ် ဒီတစ်ပတ်မှာတော့သူတို့ရနေကြကုသမှုတွေရပ်ဆိုင်ခံခဲ့ရပြီးအခက်အခဲတက်များစွာကြုံတွေ့နေရတဲ့မြန်မာနိုင်ငံက HIV နဲ့ရှင်သန်နေထိုင်သူတွေနဲ့ဒုသံကစကားပြောခွင့်ရခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ HIV ဆာမာဂျွင်အင်တာဗျူးအသံများကိုလုံခြုံရေးအခြေအနေအရပြောင်းလဲအသုံးပြုထားပါတယ်စစ်အာဏာသိမ်းတာနဲ့ကိုဗစ်ကူးစက်မှုတွေကမြန်မာနိုင်ငံက HIV နဲ့ရှင်သန်နေထိုင်သူတွေအပေါ်ရိုက်ခတ်မှုတွေရှိလာပါပြီကိုကန်အားကိုကြိုက်နေတဲ့ HIV ပိုးကောင်ကြီးတက်မလာအောင်တောင်းနေရတဲ့
ကျွန်တော်တို့ကလိုင်းတွေပေါ့နော်ကြောင်မဲမှာရှိတဲ့ကလိုင်းတွေကြောင်မဲမှာကျွာလေးမှာနေတာပေါ့ဒီလိုပုံမှာစီလာထားရတယ်ရချင်းနဲ့ထားရတယ်ခုနကျွန်တော်ပြောလို့ကိုဗစ်ချိန်နေကြောင်းအဲ့လိုကိုဗစ်မှာလော်ဒေါင်းနေချထားတဲ့အခါမှာဝင်လို့မရဘူးဒါဖြစ်တော့မှာလည်းဒီလိုဒီလိုပဲပေါ့နော်ဆိုတော့ဖွင့်ပြောလိုက်ရပေါ့နော်စီးတက်မှာကြောင်ကျွန်တော်တို့ကျမတို့ဧရာဒီလာထုတ်တာပါအိရှာဒီဘူးရှိ
ဲ့တော့တချို့ကလည်းဆိုငိုယူပြီးပြန်သွားတဲ့အခြေအနေမျိုးတွေရှိတယ်ပေါ့နော
် HIV လူနာတွေကိုကူညီပေးနေတဲ့အရက်ဘတ်အဖွဲ့အစည်းတစ်ခုကစေတနာဝန်ထမ်းကပြောပြတာပါသူတို့မန္တလေးမှာဆိုရင်ဂျွန်လာကုံကစပြီး ARD စေးပေးနေကြလက်ခွဲစည်းကမ်းတွေကိုပေးခွင့်မပြုတော့ပါဘူးစက်ကောင်စီကထိန်းချုပ်ထားတဲ့ကျမရေးဝန်ကြီးဌာနရဲ့အမျိုးသားခုခံကြကလတာယောဂကြိုက်ဖြတ်ရေးစီမံချက် NAB ရဲ့ကုသရေးဌာနတွေကနေတာပေးရတာပါအခုမန္တလေးမှာစီပီရဲ့နေရာနှစ်နေရာသာရှိပြီးများပြားလွန်းတဲ့လူနာတွေနဲ့ရှိတဲ့ဝန်ထမ်းအင်အားကမနိုင်နှင်းပါဘူး ARD စေးတောင်းနေရတဲ့လင်းလင်းက
ဒီလမှာအခုဂျူရိတ်နဲ့ပြန်ပြီးတော့လာအရင်အဲ့ဒီအာနာဒိင်းရဲ့နောက်ပိုင်းအားစပြီးတော့လေနိုင်ငံတော်အာနာဒိင်းရဲ့နောက်ပိုင်းအားစပြီးတော့အရှိမပြေတာ။နောက်ပြီးတော့ဟိုလေအခုကိုဗစ်ကိုပြန်ထားတဲ့အချိန်မှာဆိုရင်လေအမရဲ့ဥမာဖြစ်စီတင်တာပေါ့နော်ဆေးရုံပေါ့နော်ဟိုဥမာဟိုတလားချင်းပေးမဲ့အစားပေါ့နော်ဥမာနှစ်လားတည်းနှစ်လားနဲ့ဝေးတဲ့သူဆို၃လားပေါ့နော်အဲ့လိုမျိုးလေးဆိုပိုးစီပြအဲ့တော့ပိုးဒီကိုဗစ်ကိုပူးစက်မှုလုံးလဲမများတော့ပေါ့မရဲ့။ဘာလို့ဆိုတရက်တရက်ကိုထုတ်ရင်တစ်ခါတလေဆိုဂျူရိတ်မပေးဘဲနဲ့လေတိုကင်နဲ့အခုနောက်ပိုင်းမှာတိုကင်နဲ့ယူသွားတာတိုကင်နဲ့မယူဘဲနဲ့ဆိုရင်အမလူတွေက9000တင်းလာတာလေအမ
လင်းလင်းကတော့ပုံမှန်ဈေးတစ်ခါချုပ်ရင်6လစာရနေရကနေအခုတစ်လတစ်ခါချုပ်နေရတာပါ အခုလိုဖြစ်တာသူတယောက်တည်းတော့မဟုတ်ပါဘူး ARD ဆေးယူနေသူတိုင်းကြုံနေရတာပါဒို့အတန်နဲ့စကားပြောပြခဲ့သူတချို့ကသူတို့ကိုဗစ်ကူးစက်ခံနေရချိန်မှာတော့ဆေးယူဖို့လိုအပ်တာကြောင့်ယောဂဖြစ်နေရင်းနဲ့ပဲဆေးလာတန်းစီရာတွေရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ HIV နဲ့ရှင်သန်နေထိုင်သူ 23,000 ခန့်ရှိပြီး 39,000 ကျော်ဟာ ARD ဆေးတောက်နေရပါတယ် ARD ဆေးဟာ HIV ပိုးရှိသူရဲ့ခန္ဓာကိုယ်တွင်းအရေထဲမှာပိုးချက်မပြတ်အောင်ထိန်းပြီးတဲ့ဆေးဖြစ်ပြီးတော့လူသက်တမ်းတစ်လျှောက်မှာတရမပြတ်လို့မရပဲတောက်ရမှာပါဆေးတောက်ရက်ပြတ်တာဆေးတောက်ချိန်နောက်ကျတာများလာရင်ဆေးမကျိုးရတဲ့ပြဿနာတွေရှိလာနိုင်ပါတယ်ဒါအပြင် ARD ဆေးလုံးဝဖျက်လိုက်ရင်အခွင့်အရေယူယောဂါတွေဝင်လာပြီး AIDS အဆင့်ရောက်သွားပြီးသေဆုံးတဲ့အခြေဖြစ်နိုင်ပါတယ်။အရင်အာနာမသိခင်အခြေအနေတွေတုန်းကတော့အစိုးရရဲ့အမျိုးသားခုခံကြကာလသာယောဂါတိုက်ဖျက်ရေးစီမံချက်နဲ့မြို့နယ်290ကျော်မှာ ARD ဆေးကုသရေးဌာန360ကျော်ဖွင့်ပြီး ARD ဆေးလက်လံမီရေးအကျွတ်ဆောင်ရွက်ကြတာပါ။အခုတော့အဲ့ဒီဌာနအားလုံးမှာဖွင့်လှစ်ဆောင်ရွက်မှုပေးနိုင်ခြင်းမရှိပါဘူး။ပြင်ပက INGO, NGO တွေအရက်ဖက်အဖွဲ့အစည်းတွေရဲ့ဆေးကန်းတွေလည်းကိုဗစ်ရောဂါအခြေအနေအပြင်စစ်ကောင်စီရဲ့ PR ပေးမှုကြောင့်အရင်လိုပေါ်ပေါ်ထင်ထင်မကူညီနိုင်ကြတော့ပါဘူးချွန်လာကုံပိုင်းကနေစီမထဆရာဝန်များအဖွဲ့ MSF ရဲ့ဒဝေကဆေးကန်းကိုလည်းအကြောင်းပြချက်မရှိပိတ်ခိုင်းခဲ့တာမျိုးလုပ်ခဲ့တဲ့အကြောင်းပြန်လည်ဖွင့်ခွင့်ရအောင်ညှိနှိုင်းမှုတွေလုပ်ခဲ့ရပါတယ် MSF က2002ခုနှစ်ကတည်းကမြန်မာနိုင်ငံမှာ HIV လူနာတွေအတွက်ကျန်းမာရေးဆောက်ရှောက်မှုပေးလာတာဖြစ်ပါတယ် HIV ကူးစက်မှု NDM မြန်မာရဲ့ဦးတည်အုပ်စုတွေများတဲ့နေရာမှာဆေးကန်းတွေဖွင့်ထားတာပါမြန်မာနိုင်ငံက HIV ကူးစက်သူအများဆုံးဖြစ်တဲ့ကချင်ပြည်နယ်က MSF ဆရာဝန်တဦးနဲ့ဒို့အတန်ကမေးမြန်းခွင့်ရခဲ့ပါတယ
်ဒီငါ့ဆိုတော့ကျွန်တော်လူနာတွေကျန်းမာရေးဆောက်ရှောက်မှုပေါ့နော်အပြည့်ပေးနိုင်တယ်ပေါ့နော်သူတို့ရဲ့လိုအပ်တဲ့ဒီဆေးဝါးပေါ့နော်ပြီးတော့အဲ့ဒီလိုရတဲ့စီစီကူတာမှုရေလိုရလိုရလိုစီအောင်ဆက်ကြောင်းပြရမျိုးတွေပေါ့အဲ့ပြီးကျွန်တော်အချိန်ဆိုလည်းအချိန်ကြီးွားပြနိုင်တယ်ပေါ့နော်အခုလိုချိန်မှာတော့ကျွန်တော်လူငယ်ရလည်းမညော်လင့်မယ်နဲ့ပို့ပြီးတော့ကျွန်တော်ပုံများများလက်ခံလာရတယ်ပြီးတော့တို့ integrated service ပြဖို့တော့ပေါ့နော်လိုရတဲ့နေရာလွှတ်ကြောင်းရတာမျိုးမှာလည်းခက်ခဲရှိတယ်နောက်စေဝါပေါ့နော်စေဝါစီမီအပြင်မရရှိဖို့ကလည်းဒီအခုအချိန်မှာတော်တော်လေးတော့ခက်ခဲနေရတာဟုတ်တယ်ပေါ့နော
် MSF ကချင်းနဲ့ရှမ်းကစီကန်တွေမှာကူတာပေးနေတဲ့လူနာတောင်းကျော်ရှိပါတယ်အဲ့ဒီလူနာတွေထဲမှာNAP ရဲ့ဆေးပေးရနေရာတွေပိတ်ကုန်လို့ MSF ကိုပြန်လာတဲ့လူနာ 2,000 ကျော်လဲပါပါတယ်။ဒါကြောင့်ကြိုမာထားရတဲ့ဆေးမလုံလောက်တဲ့အတွက် ARD ဆေးကိုအရင်လို6လစာမပေးနိုင်တော့ပါဘူး။ဒါပေမဲ့သူတို့ငကိုကရက်ထားတဲ့လူနာသစ်အတွက်သွေးစစ်တာနဲ့တချို့ဝန်ဆောင်မှုတွေကိုတော့လိုအပ်ချက်အရပြန်လုပ်ပေးနေပါတယ်။အာနာသိမ့်ပြီးနောက်ပိုင်းစစ်တပ်ရဲ့အာယုံပိုဆိုင်ခံရတဲ့NLD နဲ့ဆက်ဆက်တဲ့လူမှုအထောက်အကူပြုလုပ်ငန်းတွေကိုလည်းဝင်ရောက်စစ်ဆေးဖမ်းဆီးရမျိုးရှိခဲ့ပါတယ်။မေလအစောပိုင်းတုန်းကလည်းတာကေတာ NLD အိတ်စင်တာရဲ့ဆေးရုံကလူနာတချို့ကိုဖမ်းဆီးပြီးတဦးကိုပုံမှန်905ကကြီနဲ့တရားစွဲဆိုတာလုပ်ခဲ့ပါတယ်။စင်တာတာဝန်ရှိသူတဦးက
ဘာတရင်ရလို့လဲတော့မသိဘူး။အိမ်ကနေတော့သူလျှောက်ပြောတာနေနေမှာပေါ့မိုးကောင်းကတော့ကိုဒီကကိုလူနာကြီးကဘာမှမလုပ်တဲ့ဟာကို။ကျမကြီးတို့ဆေးတောက်ပြီးအမှနေကြတဲ့ကလေးတွေအော်အဲ့ဒါနဲ့ညာရင်းချင်းလာပါသူတို့ကလေးရကြောက်ပြီးထွက်ပြီးတော့ညာရင်းချင်းကလေးများလို့တဲ့အဲ့ဒီတယောက်ကတော့နည်းနည်းတက်ကြီးရော20ကျော်လောက်ကသူကအဲ့မှာလူကြီးရလို့တော့မဟုတ်ပါဘူးကလေးပါသူက30လောက်ဆိုတော့အဲသူကတော့အဲ့မှာဟိုအောင်ဘာကြီးရလုတ်ပေးရလေအမသမီးချက်တာဘာညာကြီးမောင်းနာဘာညာအဲ့လိုစောင့်တဘောမျိုးကလေးတွေမှာနေနေအဲ့မှာသူ့ကိုကျတော့ဘလို့ဘလို့ဖားမမအောင်မသိဘူးအမကြီးအဲ့ဒီကနေလို့ခေါ်သွားလိုက်တာတခါနေမှာတခါအင်းစိန်ပို့ပြီးတော့နောက်တော့အားနာကကြီးနေပါအမတတား
ဖန်စီခန္ဓာရသူဟာ ARD ဆေးတောက်နေရတာမို့သူ့အတွက်တော့စင်တာကဆေးထုတ်ပြီးသွားဖို့ပေးနေရတယ်လို့ဆိုပါတယ်အခုလက်ရှိတော့ခလေးနဲ့လူကြီးလူနာတရားဝန်းကျင်ရှိတဲ့စင်တာရဲ့လုံခြုံရေးအတွက်စိတ်ပူနေရပါတယ်ဒါအပြင်ရန်ကုန်မှာရှိတဲ့သူတို့စင်တာကနေဆေးယူနေကြနေရာတွေပိတ်ထားတာကြောင့်ဘယ်နေရာမှာပေးတယ်ဆိုတာသတင်းအချက်လက်မရတာနဲ့လူနာတွေကျန်းမာရေးမကောင်းရင်ဆေးရုံစည်းကမ်းပြဖို့အခက်ခဲတွေကိုပါတပြိုင်တည်းရင်ဆိုင်နေရပါတယ် ARD ဆေးကတလားစာကိုတောင်းကနန်းရှိပြီးပြင်ပမှာဝယ်ဖို့ခက်ခဲသလိုလူနာအများစုကလည်းမတတ်နိုင်ကြပါဘူးအခုလိုကစင့်ကလျာဖြစ်နေတဲ့ HIV လူနာကျန်းမာရေးစောင့်ရှောက်မှုကိုဘလို့ထိန်းညှိမလဲဆိုတာနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနဲ့ NAB ရဲ့တာဝန်ရှိသူကိုဆက်သွယ်ခဲ့ပေမဲ့အင်တာဗျူးလက်ခံဖြည့်ဆို့ဖို့ညှင်းဆိုခဲ့ပါတယ် HIV ရောဂါဟာမြန်မာနိုင်ငံမှာ1988ခုနှစ်ကစတင်ဖြစ်ပွားခဲ့ပြီး2000ခုနှစ်မှာကူးစက်နှုန်းအမြင့်ဆုံးဖြစ်ခဲ့ပါတယ်2000ခုနှစ်တစ်နှစ်အတွင်းလူနာသစ်28000တိုးလာတာကနေ2019ခုနှစ်မှာ9900ကျော်သာရှိတော့တဲ့အထိရှော့ချနိုင်ခဲ့ပါတယ်ဒါပေမဲ့ကူးစက်နှံကိုထိန်းချုပ်နိုင်တဲ့အခြေအနေတော့မဟုတ်သေးပါဘူးအခုအာနာသိမ်းထားတဲ့ကာလမှာလုံခြုံရေးအရာစိတ်ပူနေရတဲ့ဂျာကပဲ HIV လူနာတွေကိုကူးညီပေးနေတဲ့အရက်ဘတ်အဖွဲ့အစည်းတစ်ခုရဲ့စေတနာဝန်ထမ်းကတော့ဆေးတောင်းနေသူတွေကိုအရင်လိုဆေးလွတ်လွတ်ကူကူရားစေချင်နေပါတယ်
ကျွန်တော်တို့ကူညီရတော့သူတို့ဘက်ကဝင်ရောက်ဆက်ဖက်ခြင်းမရှိဘဲနဲ့ပေါ့နော်အရင်လိုပဲပုံစံအတိုင်းပဲအဲဖြစ်တော့နေလူလူလူကူနဲ့လက်လန်းမိတဲ့နေရာမှာကိုယ့်ရဲ့လက်ကမ်းမှာရနေတာဟာမျိုးတွေဖြစ်တယ်ပေါ့ဒီစိတ်တော့ဟိုမနေ့စီယုံတင်တင်စီယုံပြီးပြောထားတာမျိုးတွေဖြစ်တယ်ပေါ့အဲ့တော့ဒီလူချင်းဒီမှာမတောက်တော့ဘူးဆိုပြီးနေပြီးတော့လောက်တော့ခက်ခဲလာတာမတောက်တော့ဘူးဆိုပြီးနေပြီးတော့ဘွားကိုဆုံးပြီးတော့ဆုံးသက်သွားမယ်လူတွေလည်းဖြစ်မလားဖြစ်မလားဒီချင်းတော့ဖြစ်မလားဒီချင်းတဲ့ခါကျတော့အဲတကယ်ကိုပေါ့နော်ဒီဟာကတကယ်ကိုလူမျိုးအလုံးမဲ့လုံနေတာဖြစ်တယ်အဲဘယ်သူမှလည်းတိုက်ခိုက်နေတဲ့ကိစ္စမျိုးတွေမဟုတ်ဘူးစီတောက်ဖို့ဒီပူရှိရလူကြီးဖြစ်တာကိုဒီပါတာပြီးလုံးလုံးနဲ့ဖြစ်လို့တာအနောက်ဆက်ကင်းကင်းနဲ့အလုံးလုံးအောင်ဆိုလို့ရှိရင်တော့ဟိုကျွန်တော်တို့ CSO တွေအတွက်အပေါ်ပြည်တော်ပူပြီးစီစီပါတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးတန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ8:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။တို့အတန်အစီအစဉ်ကိုနားဆင်ကြရတာပါကုလသမဂ္ဂညစကဝိုင်းအစည်းအဝေးဖြစ်ပါတယ်စက်တင်ဘာလမှာကုလသမဂ္ဂရဲ့မြန်မာတန်မတ်ကိုပြုထုတ်ထားမလဲဆိုတာကိုဆုံးဖြတ်မှာမို့လို့တန်မတ်ကြီးဦးကျော်မွထွန်းဖေရှားရေးစစ်ကောင်စီဘက်ကကြိုးပမ်းနေပြီးတော့ဒီမိုကရေစီရေလှူရှားသူတွေကတော့တန်မတ်ကြီးကိုဆက်လက်ထားဖို့လှုံ့ဆော်နေကြပါတယ်နယူးယောက်ကမြန်မာပြည်ဦးဆောင်လှူရှားသူကိုနေတင်မြစ်ကိုဒီကြောင်းမိုင်းအင်ဂျင်နီယာကမေးမြန်းထားပါတယ်အခုသမဂ္ဂညစကဝိုင်းအစည်းအဝေးမှာနားဆင်ကြည့်ပါခင်ဗျာ
မင်္ဂလာပါကိုနေတင်မြင
့်။ဟောမင်္ဂလာပါခင်ဗျာဟုတ်ကဲ
့။ဟုတ်ကဲ့အခုဒီကိုနေတင်မြင့်တို့ဒီနယူးယောက်စီးတီးဘာမီးစ်ကွန်မြူနတီပေါ့နော်ဒီမြန်မာအတိုင်းဝိုင်းမှာကိုနေတင်မြင့်ဒီဥဆောင်လှုပ်ရှားနေသူတဦးနေနဲ့ကျမတို့ဖိတ်ခေါ်ပြီးတော့မေးမြန်းရတဲ့အကြောင်းရင်းကတော့အခုဒီကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်နေရာအတွက်ပေါ့နော်အပြိုင်ဆိုင်ဟိုဘက်ဒီဘက်အထူးသဖြင့်ဒီစစ်ကောင်စီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတို့ကနေပြီးတော့ဒီကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်နေရာအတွက်ပေါ့နော်သူတို့အကြိတ်နဲ့ကြိုးပမ်းနေတာကိုကျမတို့တွေ့ရပါတယ်အခုလာမယ့်ဒီစက်တင်ဘာလမှာ credential committee ကနေဒီကိစ္စကိုသူတို့ဆွေးနွေးဆုံးဖြတ်မဲ့အလားအလာအတွက်ပေါ့လေအခုကိုနေတင်မြင့်တို့နောက်ဆုံးလှုပ်ရှားနေတဲ့အခြေအနေကဘယ်လိုရှိပါလဲရှင်
โอเคครับเนี่ยอ๋อบ่ไดไอแอคชั่นบ่แอคชั่นแพลนนี่เราရှိပါတယ်အဲ့ဒါကတော့လူတို့ကြားရမှာကျွန်တော်ထွက်ပေါ်လာပြီးတော့ကဘာအတီအောင်နိုင်ငံတကာကခေါင်းဆောင်တီအောင်ကျွန်တော်တို့ကဟိုခုနပေါ့တောင်းဆိုဆန္ဒပြတာတွေတော့နောက်တစ်ခုကကျွန်တော်တို့IUG အစိုးရကိုအပြည့်အဝထောက်ခံဖို့အတွက်နိုင်ငံတကာကြားအောင်မြင်အောင်ကျွန်တော်လှုပ်ဆောင်တဲ့ဘက်ရှိပါတယ်ဒါတည်းရောไดไอแอคชั่นလို့ခေါ်တာပါแอคชั่นแพลนလို့ခေါ်ပါတယ်နောက်တစ်ခုက diplomatic ကျွန်တော်တို့ကแอคชั่นပေါ့တော့အဲ့ဒါပါလဲဆိုတော့ဟိုဟိုကျွန်တော်တို့ပေါ့အခု IUG ရဖွဲ့စည်းမဲ့ပေါ့ဒီပေါ့ဒီ mission အဖွဲ့တွေနဲ့ကျွန်တော်တို့ကပူးပေါင်းပြီးတော့ကျွန်တော်တို့ဟို USA မှာဆိုလဲကျွန်တော်တို့ကအထက်လွှတ်တော်မှအောက်လွှတ်တော်မှတွေနော်နောက်တစ်ခုကအဲ Joe Biden ပေါ့ဟိုတမဒဟိုအပါဝင်ပေါ့အင်ဗီရိုကလူတွေကိုကျွန်တော်တို့ဟိုတတ်နိုင်တဲ့ကျွန်တော်တို့အားလုံးကချီးကပ်ပြီးတော့ကျွန်တော်တို့သူတို့တွေကိုကျွန်တော်တို့က IUG အစိုးရကိုထောက်ခံပေးဖို့နောက်တစ်ခုကလည်းကျွန်တော်တို့ပေါ့အခု IUG အစိုးရကပြည်သူလူထုထောက်ခံထားတဲ့အစိုးရဖြစ်တဲ့တရားဝင်နော်legitimacy အစိုးရဖြစ်တယ်ဒါကလည်းဒါအားလုံးနဲ့တည်ပြီးဖြစ်တဲ့အတိုင်းပဲ2020နိုဝင်ဘာလမှာရွေးကောက်ဘက်ကရလက်ကပေါ်ထွက်လာတဲ့ဥစ္စာကလည်းကဘာကလည်းအတိမပြုခဲ့တယ် နောက်တစ်ခုကလည်းလူ့ကိုယ်ရေးစောင့်ကြည့်အဖွဲ့တို့เนาะအခြားအဖွဲ့တွေကအားလုံးကဒါတရားမျှတမှုရှိတယ်ဆိုတော့ဥစ္စာကိုသူတို့ကခေါ်ညွှန်းထားပြီးွားပြီဒါပေမဲ့ကျွန်တော်တို့ကတရားဝင်အစိုးရဖြစ်တယ်အဲ့အစိုးရဖြစ်တဲ့အတွက်အဲ့အစိုးရခန့်အပ်ထားတယ်အဲ့အစိုးရခန့်အပ်ထားတာဘာလဲဆိုတော့အရင်တော့ကအတိုင်ပင်ကဒေါအောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ကဒေါအောင်ဆန်းစုကြည်နဲ့တမတကြီးဦးဝင်းမြတ်တို့ကခန့်အပ်ထားတဲ့ဥချုံမို့တော့တရားဝင်ဖြစ်တယ်အဲ့အတွက်လည်းအဲ့ဒီဥစ္စာကိုပဲဒီစတင်ပါလာမှာကျွန်တော်တို့ကတရားဝင်ဆက်လက်ဖြစ်ဖို့အတွက်တရားဝင်အတိမတ်ပြုပို့ဖို့အတွက်ကျွန်တော်တို့ကဗပောင်းဆိုတာကျွန်တော်ဆက်လက်ပြီးတော့ကျွန်တော်လှုပ်ဆောင်သွားမှာရှိပါတယ
်ဆိုတော့ကိုနေတမြင့်ပြောသားသလို NUG အမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အစိုးရဖြစ်ပေါ့နော်မြန်မာပြည်သူတွေပေါ့နော်အထူးသဖြင့်ပြပရောက်နေတဲ့ဒီမြန်မာပြည်လှုပ်ရှားနေသူတွေကလည်းအတိမတ်ပြုထားတယ်ဆိုပေမဲ့တစ်ဖက်မှာလည်းတစ်ဖက်မှာကြတော့ဒီကုလသမဂ္ဂကထောင်မှာပေါ့နော်အခုချိန်ဒီ NUG အမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အစိုးရဖြစ်ပေါ့နော်အတိမတ်မပြုသေးသလိုစစ်ကောင်စီကိုလည်းသူတို့ကတရားဝင်အစိုးရဖြစ်လဲအတိမတ်မပြုသေးဘူးဆိုပြီးတော့ဒီကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Sharana Bagana ကပြောသွားပါတယ်ပြောသွားတော့လက်ရှိအခုဆိုရင်ဒါဆိုရင်ဒီမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ပေါ့နော်ဖြစ်လာဖို့အနေအထားပေါ့အဲ့ဒါလေးနဲ့ပတ်သက်လို့ရောကိုနီတမင်းတို့ဘယ်လိုသုံးသပ်လဲရှင်
ဟုတ်ကဲ့ခင်ဗျာ။ဟိုဘောခုနဟိုဘောဟိုဘောမအင်ဂျင်ပြောသူလိုပါပဲ။အာဒီခုလသမကကဘောလေ။ဟို IUG လည်းတရားဝင်အတိမတ်မပြုသေးတယ်လို့ဒီစစ်ကောင်စီကိုလည်းအတိမတ်မပြုသေးဘူး။ဒါပေမဲ့အာကျွန်တော်တို့ကဘောလေ။အခုကဟိုကမ္ဘာအတိုင်းဝမ်းမှာလည်းဟိုကျွန်တော်တို့ရဲ့ဒီခုဟိုတရားဝင်ရွေးချယ်တင်ပြောက်ထားပြီးတော့လက်ချက်ပေးစီရထား IUG အစိုးရကိုဘောလေ။ဒီဟိုအခြားတော့ဘောခေါင်းဆောင်တွေကနော်အတိမတ်ပြုတဲ့အလားအလာလေးကိုကျွန်တော်တွေ့ရတယ်။ဒါကြောင့်မို့လို့တရားဝင်ဖိတ်ခေါ်တာတွေတရားဝင်ဆွေးနွေးတာတွေရှိခဲ့တဲ့ဥစားရှိတယ်။ရှိခဲ့တဲ့အတွက်ကျွန်တော်တို့ကလည်းဆက်လက်ပြီးတော့စူးစမ်းရမှာကပို့ပြီးတော့ကျွန်တော်တို့ခိုင်မဲအောင်ပို့ပြီးကျွန်တော်တို့ပို့ပြီးတော့အတိမတ်ပြုအောင်ကျွန်တော်တို့ထောက်ခံတဲ့နိုင်ငံတွေများအောင်ကျွန်တော်ကလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဖြစ်ပြခါမှာကျွန်တော်တို့ရဲ့ဒီခုတန်မတ်ကြီးဦးကျော်မိုးထွန်းကလည်းဒီခုတန်တမန်ဒီနဲ့သူတွေ့ဆုံတဲ့ခါမှာလည်းဒီဥစားကိုသူကဘောထိထိရောက်ရောက်သူပြောဆိုနေတာရှိတယ်။သူသူဘောစီယုံနေတာရှိတယ်။အဲ့အတွက်လည်းကျွန်တော်တို့ကဘောကိုကြီးပံ့ပိုးပေးရမယ်လားလာနေရှိပါတယ်။အဲ့ဒီမှာလည်းကျွန်တော်တို့ကဘောနောက်ဆုံးဖြတ်မှာကတော့Christian Challenge Committee ကတော့ဆုံးဖြတ်မှာပေါ့လေ။အဲ့ဒီဆုံးဖြတ်မဲ့နိုင်ငံတွေမှာလည်းကျွန်တော်တို့ကဘောဘလို့ပဲဖြစ်ဖြစ်မတိသေးတဲ့ကိုးနိုင်ငံပေါ့လေ။သုံးနိုင်ငံသာတိပြီးခြား6နိုင်ငံကကျွန်တော် unknown person unknown ဒီဟို country တွေပေါ့လေ။အဓိကတော့ဟိုအမေရိကန်ပါတာရော American ပါမယ်။တူပါမယ်ရုရှားပါမယ်။ခြား6နိုင်ငံကတော့ကျွန်တော်ကမတိနိုင်သေးဘူး။အဲ့မတိနိုင်သေးပြီကွယ်ကျွန်တော်ကပေါ့ကျွန်တော်တတ်နိုင်တဲ့လောက်ကျွန်တော် IOG အစိုးရတွေရောကျွန်တော်နိုင်ငံတကာမှာရှိတဲ့ကျွန်တော်မြန်မာအတိုင်းဝမ်းတွေကကိုနိုင်ငံမှာရှိတဲ့ကိုရဲ့ group ပေါ့လွှတ်တော်အမတ်တွေနောက်ပြီးတော့အစိုးရတွေကိုကျွန်တော်တို့ကUNG နဲ့ပတ်သက်ပြီးကျွန်တော်တို့ကပြောဖို့လိုအပ်တယ်နောက်ပြီးတော့ကျွန်တော်တို့ရဲ့အခုဖြစ်ပျက်နေတဲ့အခြေအနေတွေကိုလည်းတို့နားလည်အောင်ပြောပြဖို့လိုပြီးတော့တို့ကျွန်တော်တို့ကတရားဝင်အစိုးရဖြစ်တင်ပါတယ်ဖြစ်ပါတယ်ဆိုတာပြည်သူတို့အားလုံးကကျွန်တော်တို့ထောက်ခံထားပါတယ်ဆိုတာကိုကျွန်တော်တို့ကပေါ်ပြမယ်ဆိုရင်ကျွန်တော်တို့ရဲ့ဒီအခုလာမယ့်စက်တင်ဘာလကိစ္စမှာကျွန်တော်ဘက်ကအားအရန်တာနိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
တပတ်မှာကျတော့ဒီမြန်မာနိုင်ငံအရေးနဲ့ပတ်သက်ရင်ဒီရုရှားနဲ့တရုတ်ကလည်းအဓိကတော့ဟိုတော်တော်လေးအတားအဆီးဖြစ်နေတဲ့အနေအထားမျိုးလို့သုံးသပ်ကြတဲ့ခါကျတော့အခုဒီအမြဲတမ်းကိုယ်စားလှယ်နေရာမှာတရုတ်နဲ့ဒီရုရှားရဲ့အလားလာပေါ့နော်သူတို့ဟိုဆုံးဖြတ်မနိုင်တဲ့အခြေအနေရောဘယ်လိုရှိမလဲဥကြောင့်မထုံမဲ့သူတို့ဆက်ပြီးထားနိုင်သလားသူတို့ဒီမြန်မာအမြဲတမ်းကိုယ်စားလှယ်နဲ့ပတ်သက်ပြီးတော့သူတို့ရပ်တည်တဲ့အနေအထားမျိုးရောဘယ်လိုတွေ့ရလဲ
โอเคအခုအနေထားဆိုရင်ပေါ့အရင်ကာလဥစ္စာတွေကပြန်တုံးတက်မယ်ပေါ့နော်တုံးတက်မယ်ဆိုရင်တော့တရုတ်နဲ့ရုရှားကတော့ပို့ပွင့်လင်းပြောရရင်တော့သူတို့ကတော့ဒီစစ်ကောင်စီဘက်ကတော့သူတို့ကခုနလိုပေါ့ရက်တီမန်တဘောတော့ရှိပါတယ်ရှိပေမဲ့ကျွန်တော်တို့ကဒါအတွက်ကျွန်တော်တို့ကလည်းဟိုပေါ့တိတ်ပြီးတော့ကျွန်တော်တို့ကစိုးရိမ်စရာမရှိဘူးကျွန်တော်တို့ဘက်ကအမေရိကန်နိုင်ငံအပါဝင်ပေါ့ဒီမိုကရေစီလိုလားတဲ့မဟာမိတ်နိုင်ငံတွေကမ္ဘာအင်အားကြီးနိုင်ငံတွေဥရောပနိုင်ငံတွေအာရှနိုင်ငံတွေမှာအများကြီးရှိပါတယ်အဲ့ဒါတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးထောက်ခံလိုက်မယ်ဆိုရင်သူတို့ဘယ်တော့ပဲဖြစ်ဖြစ်သူကကျွန်တော်တို့ကမဂျော်ရတီရတယ်ဆိုရင်ကျွန်တော်ကဆက်လက်တည်မြဲသွားမယ်ဆက်လက်ကျွန်တော်တို့ UNG ဆိုရည်ရပေါ့ခုနပေါ့နောက်ဆုံးအနေနဲ့ပေါ့ကျွန်တော်တို့အောင်မြင်မှုတွေရနိုင်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
အဲ့အတွက်ပေါ့နော်ဒီဥကျော်မိုးထွန်းကိုပေါ့လေသူတို့ဖယ်ရှားရေးစစ်ကောင်စီကဟိုလှုပ်လာတဲ့အပိုင်းမှာအခုဆိုရင်ဒီအသက် NDA ကိုပါပေါ့နော်ဟိုထိခိုက်စေတဲ့ဟာမျိုးတွေကိုပါလှုပ်လာတဲ့အတွက်အခုဒီ American ဒီ FBI အင်ကနေပြီးတော့တော့မှသူတို့ဖော်ထုတ်ဖန်ဆီးတာတွေစုံစမ်းတာတွေသူတို့လှုပ်လာတယ်ဆိုတော့အဲ့ဒီအဲ့လိုမျိုးဥကျော်မိုးထွန်းနေရာမှာတကယ်လို့ဥကျော်မိုးထွန်းအောင်တော့မှသူတို့တစုံတရာထိခိုက်နာကျင်အောင်ပဲဖြစ်ဖြစ်အသက်အန္တရာယ်ထိခိုက်အောင်ပဲဖြစ်ဖြစ်တစုံတယောက်ကပဲဖြစ်ဖြစ်ဒီဥကျော်မိုးထွန်းကိုအဲ့လိုမျိုးဖယ်ရှားနိုင်ရေးဒီလိုအပိုင်းကလောက်တဲ့အခါမှာရောအဲ့လိုပေါ့ဒီအငြင်းတဲ့ကိုယ်စားလှယ်နေရာမှာဒါဆိုရင်ဖြစ်လာနိုင်တဲ့အနေအထားရောဘယ်လိုရှိနိုင်မလဲရှင
်ဟုတ်ကဲ့ဟိုတခုရှိတာကပေါ့လေသူပေါ့အဲ့လိုအနေထားဖြစ်အောင်လေသူတို့ကပေါ့အဲ့လိုကျွန်တော်တို့ဘက်ကကျွန်တော်တို့ကပြည်သူလူထောက်ခံတာအန်ယူဂျီဆိုတာဘက်ကဒီလိုတရားဝင်မဖြစ်အောင်နောက်ပြီးတော့ဒီအခုဥကြုံမုံတုံဆက်လက်မရှိအောင်သူတို့ကတော့ဟိုပေါ့ဟိုပေါ့အောက်လန်းကြီးတွေတုံးပြီးတော့လုံးမှာပဲလေလုံးတဲ့ခါမှာတော့ကျွန်တော်ကတော့တကယ်လို့များပေါ့အဲ့လိုမှာဖြစ်ခဲ့တယ်ဆိုရင်ကျွန်တော်ကကြီးမားသောဆုံးရှုံးမှုဖြစ်ခဲ့မှာပေါ့ဒါပေမဲ့ဒီ FBI ကပေါ်ထုတ်နိုင်လိုက်တဲ့အတွက်ကျွန်တော်ကအခုကပေါ့ဟိုဥကြုံမုံတုံကခုပေါ့ဟိုပေါ့သူ့ရဲ့အတက်အန်တယ်ကဘာမှဆုံးရှုံးစရာမရှိတော့ဘူး FBI အပြေဝတောင်းယူထားတယ်နောက်ပြီးတော့ American စိုးရလည်းအပြေဝတောင်းယူထားတဲ့ဘက်အတွက်ကျွန်တော်ကဒီတိုင်းပဲဆက်လက်တည်ရှိသွားလိမ့်မယ်တည်ရှိသွားမယ်ပြည့်ကျွန်တော်တို့ရဲ့ဘက်ကဥကြုံမုံထွန်းကပေါ့ဒီအခုစက်တင်ဘာလကိစ္စမှာဒီလိုပဲကျွန်တော်တို့ကဒီသူလုတ်တင်လုတ်ထိုက်တာနေနဲ့လုတ်ဆောင်သွားမယ်လို့ကျွန်တော်ယူဆက်လက်ပြီးတော့သွားလိမ့်မယ်လို့ကျွန်တော်ကြည့်ပါတယ်ခင်ဗျာ
ကိုနေတင်မြင့်ဆိုလို့ရှိရင်ဒါ1988ခုနှစ်ကလေးကတောင်းသားကောင်းဆောင်တူပေါ့နော်အထူးသဖြင့်ဒီ3ရောင်ချေဟိုစတင်ဖွဲ့စည်းတူထောင်ခဲ့တဲ့သူတူလည်းဖြစ်တယ်နောက်ဥဆောင်ခဲ့တဲ့ခေါင်းဆောင်တူလည်းဖြစ်တယ်ဒါအပြင်ဒေါက်ဆန်းစုကြည်အတွက်ပေါ့လေအဲ့ဒီချိန်တုန်းကလည်းအနီးကပ်လုံခြုံရေးယူပေးခဲ့သူတွေဖြစ်တယ်လို့ဒီအရင်ဒီ NLD ဗဟိုလူငယ်ခေါင်းဆောင်တူလည်းဖြစ်ခဲ့ပါတယ်ပေါ့နော်ဆိုတော့ဒီလိုမျိုးဒီဒေါက်ဆန်းစုကြည်နဲ့အနီးကပ်ဒီလုံခြုံရေးယူခဲ့တဲ့အခုဆိုရင်လည်းဒီဥကျော်မိုးထွန်းတမ္မကြီးဥကျော်မိုးထွန်းရဲ့လုံခြုံရေးဥပေါ်နော်ဒီစေတနာအလျောက်ဒီ voluntarily ဒီတမ္မကြီးဥကျော်မိုးထွန်းအတွက်ဒီလုံခြုံရေးကြီးလည်းဆောင်ရွက်ပေးနေတဲ့အပိုင်းမှာဒီအရင်အတွေ့အကြုံတွေပါခြေခံပြီးတော့ပေါ့နော်ကိုနေတမင်းတို့ရဲ့ကိုနေတမင်းရဲ့အတွေ့အကြုံရဒီလိုအရေးပါတဲ့ခေါင်းဆောင်တဦးကိုအခုလုံခြုံရေးရတာဝန်ယူဆောင်ရွက်ပေးတဲ့အခါမှာဒီအခက်အခဲတွေပေါ့နော်အဲ့ဒီစိန်ခေါ်မှုတွေကဘာတွေရှိလဲရှင်
โอเคโอ้บ่อีเนาะก็สมว่าอไปนับไปပြောခြင်းน่ะဗောโอ้บ่เฟบรูอาร์26ရက်နေ့ကစပြီးတော့တမ္မကြီးဥကျော်မိုးထွန်းကဒီခရစ်တမတ်ကမှာဗောတရားဝင်သူကလက်သုံးချောင်းထောင်ပြီးတော့သူကကျွန်တော်တို့ဟိုဓမ္မပဒတော်ဘက်ကယက်တိလိုက်တယ်အဲ့ယက်တိပြီးရစပြီးတော့ကျွန်တော်တို့ဒုတိယကျွန်တော်တို့ဒုတိယဆိုရင်ပြောရရင်တော့ကျွန်တော်နယူးယောက်နယူးယောက်စီးတီးမှာရှိရဲ့ကျွန်တော်ဓမ္မ community အတိုင်းဝိုင်းနေဗောအဲ့ဒါတွေကဥဆရာကိုဥကျော်မိုးထွန်းကိုကျွန်တော်တို့ဒုတိယတော့လုံခြုံရေးကိုကျွန်တော်ကတာဝန်ယူဖို့လိုတယ်အဓိကဖြစ်တယ်အဲ့အတွက်ကျွန်တော်တို့ကဗောအားလုံးကဗောနော်စိတ်ရင်းစေစနာရင်းနဲ့ကျွန်တော်တို့volunteer လုပ်ပေးကြတယ်အဲ့လိုလုပ်ပေးခါမှာတော့ကျော်ရှင်းရှင်းပြောရရင်ကျွန်တော်တို့ volunteer ကတော့ကျွန်တော်တို့ကဗောဟိုအမြင်အကြားနဲ့ပဲကျွန်တော်ကလုပ်ရတာကျွန်တော်ကဗော volunteer လုပ်တဲ့ခါမှာကျွန်တော်ကဟိုခုနဟိုဟိုကျွန်တော်ဟိုတာဗော professional တွေမဟုတ်တဲ့အတွက်လက်နဲ့တည်းတည်းကန်ဆောင်ခွင့်လည်းမရှိဘူးဘာမှလည်းလုပ်ပတ်ခွင့်လည်းမရှိဘူးဒါမဲ့ကျွန်တော်ကဗောကျွန်တော်နယူးယောက် Burmis community မှာရှိရဲ့ဗမာတိုင်ဝမ်လူငယ်လေးတွေကဗာလဲဆိုတော့သူတို့ကအတတ်နိုင်ဆုံးသူတို့ကဗောလေတခုဖြစ်ပေါ်လာပြီဆိုရင်ဥကျော်မိုးထွန်းအတတ်နဲ့ရင်းပြီးတော့ကာကွယ်မယ်အဲ့လိုကာကွယ်ခြင်းကဥကျော်မိုးထွန်းကိုကာကွယ်တာမဟုတ်ဘူးတိုင်းပြည်ကိုကာကွယ်ခြင်းဖြစ်တယ်เนาะကျွန်တော်တို့ရဲ့ဓမ္မပတော်သားဟိုဗောပြည်သူလူထုအားလုံးကာကွယ်ခြင်းဖြစ်တယ်လို့သူတို့ကတန်တိတန်ချပြီးတော့သူတို့ကနေရောညရောသူတို့ကဗောလန်တီးယားယူပြီးစောက်ပေးကြတယ်အဲစောက်ပေးကြတဲ့အတွက်မှာဗောကျွန်တော်တို့မှာဗောခုနလိုဗောကျွန်တော်တို့လာရောက်နောက်ဆက်တာတွေရှိတယ်เนาะနောက်တစ်ခုကလည်းဟိုဗောပုံမှန်လင်းပြောရရင်အကျိုးနှစ်ကြိမ်တိတိဗောတရားဝင်ဟိုဘက်ကဟိုဗောဟိုဝါရှင်တန်တန်ယုံကဗောစစ်တန်ယုံကတော့ကျွန်တော်တို့ရှိလာပြီးတော့ဒီယုံသိမ့်ဖို့လောက်တာတွေနော်လာရောက်ပြီးကျွန်တော်အချမ်းဖက်ဖို့လောက်တာတွေစစ်စင်တာတွေကိုကျွန်တော်တို့ကပြည်သူအားနဲ့ကျွန်တော်ကတားဆီးနိုင်ခဲ့တယ်အဲအဲ့လိုစင်ကမှုတွေအများကြီးရှိတယ်တစ်ဖက်မှာလည်းပေါ့ကျွန်တော်တို့ကဥကျော်မိုးတော်ကပေါ့သူ့ရဲ့လုပ်ငန်းဆောင်တိုင်းသူလုပ်တယ်လို့ပဲတစ်ဖက်မှာလည်းကျွန်တော်ဘာမစ်ကွန်မြူနတီရဲ့နယူးယောက်ရှိတဲ့ဘာမစ်ကွန်မြူနတီရဲ့နော်ခုနဟိုပေါ့ကျော်ပေါ့ fund raising တွေလုပ်တဲ့ပွဲတွေခြားပွဲတွေမှာလည်းသူကအားလုံးနဲ့ဟိုပေါ့ထိတွေ့မှုရှိအောင်သူကလာပေးခဲ့လာပေးခဲ့တာမှာလည်းကျွန်တော်တို့တွေကဟိုပေါ့ ဟိုပေါ့ကျွန်တော်တိတိကျကျနဲ့ကျွန်တော်ကပေါ့အာခုနလုံခြုံရေးကိုယူပေးခဲ့တယ်အာကျွန်တော်ဟိုတတ်နိုင်ဆုံးကျွန်တော်ကာပါလုပ်ပေးခဲ့တယ်အဲ့အတွက်လည်းကျွန်တော်တို့ကသူကောဟိုပေါ့ဘေးမသိရမခပဲနဲ့သူကတော့ဘာမှမဖြစ်ခဲ့ဘူးအခုတက်တီတော့မဖြစ်ခဲ့ဘူးပေါ့အဲ့လိုစိန်ခေါ်မှုတွေတော့အဲ့လိုအများကြီးရှိပါတယ်ခင်ဗျာ
ကုလသမဂ္ဂမှာဒီအမြင်မှာအမြဲတမ်းကိုယ်စားလှယ်နေရာကိုဘယ်သူ့ကိုထားမလဲဘယ်သူဘယ်လိုရွေးချယ်မလဲဆိုတော့ဒီအခြေအနေအတွက်ပေါ့လေအခုကြိုးပမ်းနေတဲ့အခါမှာကိုနေတင်မြင့်တို့ဒီပြည်ပရောက်မြန်မာတွေအတွက်စိန်ခေါ်မှုတွေအခက်ခဲတွေရောဘာတွေရှိလဲရှင
်အော်စိန်ခေါ်မှုအခက်ခဲတွေရောပေါ့လေဟိုဟိုရှိရောရှိပါလေအာရှိပဲအဲ့ဒီအခက်ခဲအားလုံးကျွန်တော်တို့ကညီညွတ်မှုနဲ့ကျွန်တော်တို့ရဲ့ကျွန်တော်တို့ကကျွန်တော်ညီညွတ်စွာနဲ့ကျွန်တော်ဗမာ community ကလှုပ်ဆောင်နိုင်တယ်ဆိုတာဟိုပေါ့အမေရိကန်နိုင်ငံမှမပေါ့ဘူးနိုင်ငံတကာမှာအနှံ့အပြားမှာရှိရဗမာတွေရဲ့ညီညွတ်မှုနဲ့ကျွန်တော်တို့အားလုံးကိုကြော်ဖြတ်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်အဲ့လိုယုံကြည်ရတဲ့ကျွန်တော်တို့တွေကပေါ့ဒီလာမဲ့ဟိုပွဲတွေမှာစက်တင်ဘာလမှာကျင်းပမဲ့ဒီဟိုပေါ့ကုလသမဂ္ဂညီလာခံရေးမှာပေါ့ကျွန်တော်တို့ဒီဗမာ community တွေကျွန်တော် global action အနေနဲ့ကျွန်တော်လုပ်ဖို့လည်းရှိတယ်เนาะနိုင်ငံတကာအတိုင်းဟိုအတိုင်းဝန်တွေနဲ့လည်းကျွန်တော်ဖြစ်တဲ့ဖြစ်တွေ့ဆက်ဆံပြီးတော့လေကျွန်တော်တို့ပေါ့အစိုးရတွေကိုချိကပ်ပြီးတော့เนาะကျွန်တော်နောက်ပြီးတော့လွှတ်တော်အမတ်တွေကိုချိကပ်ပြီးတော့ကျွန်တော်တို့ခုနပေါ့ဟိုတချို့တွေမတိတဲ့အချက်လက်တွေကျွန်တော်ပေးမယ်เนาะနောက်တစ်ခုကကျွန်တော်တို့ဟိုဖြစ်စေခြင်းရဲ့ဆန္ဒတွေကိုကျွန်တော်ပြောပြမယ်အဲ့ဖြစ်စေခြင်းရဲ့ဆန္ဒကဘာလဲဆိုတော့အမှန်တရားအတွက်ဖြစ်စေခြင်းရဲ့ဆန္ဒအမှန်တရားကိုဖုံးကွက်ပြီးကျွန်တော်ဖြစ်စေခြင်းရဲ့ဆန္ဒကိုကျွန်တော်လှုပ်ဆောင်နေရမှာပေါ့အမှန်တရားကိုကျွန်တော်လှုပ်ဆောင်နေတဲ့ဖြစ်စေခြင်းရဲ့ဆန္ဒတွေကိုကျွန်တော်နိုင်ငံတကာမှာရှိရကျွန်တော်ဗမာ community တွေကအစိုးရတွေအထက်လွှတ်တော်အမတ်တွေအောက်လွှတ်တော်အမတ်တွေเนาะဟိုအတ္တတွေကိုကျွန်တော်ကဓာတ်တွေကိုပြောပြပြီးတော့လှုပ်ဆောင်မယ်ဆိုရင်အဲကျွန်တော်အချိန်တော့နည်းနည်းနံပါတ်1ပေးရမယ်တချို့တွေကလည်းဟိုပေါ့ဟိုပေါ့အပြည့်ဝကျွန်တော်အချက်လက်တွေမတိတဲ့အခါမှာသူတို့ဟိုပေါ့လက်ခံနိုင်စရာမရှိနိုင်တဲ့အစိုးရတွေလည်းရှိကောင်းရှိမယ်အဲ့ဓာတ်တွေကိုလည်းကျွန်တော်ကဟိုပေါ့ approach လုပ်ရမယ်ချိတ်ကပ်ရမယ်ပေါ့နောက်တစ်ခုကလည်းပေါ့အော်ဘောဟိုတစ်ဖက်အနေနဲ့ပြောမယ်ဆိုရင်ပေါ့အဲတရုတ်ကလွှမ်းမိုးမှုတွေရှိနေတဲ့တချို့နိုင်ငံတွေကလည်းစစ်တပ်နဲ့ပတ်သက်တဲ့စက္ကစနဲ့ပတ်သက်တဲ့နိုင်ငံတွေရှိရဲ့ဥစားစက္ကစကိုထောက်ခံတဲ့နိုင်ငံတွေကိုလည်းကျွန်တော်တို့ကတော့ဟိုပေါ့ရရင်ရတယ်လို့ကျွန်တော်ကဟိုပေါ့ကြောချိတ်ကပ်ပြီးတော့ကျွန်တော်တို့သူတို့တင်းတွင်းရမယ်စီယိုရမယ်ကျွန်တော်ရဲ့ဒီအချက်လက်တွေကျွန်တော်ဖော်ပြပြီးတော့ကျွန်တော်ဘက်ကပေါအောင်ဆွဲခေါ်ရမယ်ဥစ္စာတွေကတော့ဒါက challenging ဥစ္စာတွေပါပဲဒါပေမဲ့ခုနလိုပေါ့အဖြေပေါ်ထွက်လာမှာကတော့ကျွန်တော်တို့ရဲ့ဟိုညီညွတ်အားနဲ့ကျွန်တော်ရဘလောက်ကျွန်တော်ဗမာ community ရနိုင်ငံတကာမှာရှိရဗမာ community ကလှုပ်ဆောင်နိုင်မလဲညီညွတ်စာနဲ့လှုပ်ဆောင်နိုင်မလဲဆိုတာကိုကျွန်တော်အချိန်ကာလအဆုံးမပြေတော့ပါလိမ့်မယ်ခင်ဗျာ
နယူးယောက်စီးတီးကဒီဘာမစ်ကွန်မြူနတီမှာဥဆောင်နေတဲ့ကိုနီတင်မြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြောကြားပေးတဲ့အတွက်ကိုနီတင်မြင့်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါပဲ
စမီညာတွေတရင်ပတ်စင်ကနောက်ရီနားဆင်ပြီးတဲ့နောက်အခုဆက်ပြီးတရင်ချင်းချုပ်ကိုပြောပြပါမယ်အာဖဂန်နစ္စတန်နိုင်ငံကိုပြန်ပို့လိုက်တဲ့အမေရိကန်တပ်ဖွဲ့တွေကပထမဆုံးအတုတောက်ကြာနေကရောက်သွားပြီဖြစ်တာနဲ့အများအာဖဂန်နိုင်ငံတဝန်းအလင်းအမြန်ထိုးစစ်ဆင်နေတဲ့တာလီဘန်တွေကတော့ခါဘူးမြို့တော်နဲ့မဝေးလာတော့တဲ့နေရာအထိတင်ပိတ်ထားပြီဖြစ်ပါတယ်။တာလီဘန်တွေဟာလူဂါပြည်နယ်ရဲ့မြို့တော်ဖူအီအလမ်ကိုဒီကနေ့သိမ်းယူလိုက်ပြီဖြစ်တာကြောင့်ခါဘူးမြို့တော်နဲ့မိုင်40ကျော်ပဲဝေးတော့တဲ့နေရာအထိရောက်လာတာပါ။ကိုဗစ်တတိယလှိုင်းတန်းနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာစစ်ကောင်စီကတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကိုပဲစုစုပေါင်းတည်ဆုံးသူအရေအတွက်ဟာအရှိတောင်အရှဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြည်ရင်တတိယအများဆုံးဖြစ်နေပါပြီ။မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်တည်ဆုံးသူအရေအတွက် 13,000 နီးပါးရှိနေပြီးစရုဒ္ဓအများဆုံးဖြစ်တဲ့မလေးရှားနဲ့ဆိုရင်အရေအတွက် 1,000 နီးပါးကွာပါတယ်။လူဦးရေစုစုပေါင်းသန်း280ကျော်ရှိတဲ့အင်ဒိုနီးရှားမှာတည်ဆုံးသူ 13,500 ကျော်မြန်မာနိုင်ငံလူဦးရေတဲ့နှစ်ဆကျော်ပိုများတဲ့ဖိလစ်ပိုင်မှာတည်ဆုံးသူ 3,000 နီးပါးရှိနေပါပြီ။လူ့သမားတွေတွေကဘာအဆိုးရွားဆုံးနိုင်ငံတွေစီးနဲ့မှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်ဖြစ်အပီပီဆိုင်ရာလူ့သမားသမဂ္ဂအဖွဲ့ချုပ် IDUC ကထည်သွင်းသတ်မှတ်လိုက်ပါတယ်။ရာဥပဒေစိုးမိုးမှုပြပြနေတဲ့အတွက်အခွင့်အရေးဆိုင်ရာအာမခံချက်မရှိတာအလူ့သမားသမဂ္ဂအဖွဲ့ဝင်တွေတက်ဖြတ်ခံရတာလူလက်ဆော်ထုတ်ဖော်ပြောဆိုခွင့်နဲ့စူဝေးခွင့်အငင်းပယ်ခံရဒါမှမဟုတ်ထိန်းချုပ်ခံရတာလူ့သမားသမဂ္ဂခေါင်းဆောင်တွေဖမ်းဆီးခံရတာစတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့ IDUC ကပြောပါတယ်စစ်တပ်ကအာဏာသိမ်းယူခဲ့တာရပ်ပေါင်း190ကျော်လာပြီဖြစ်ပေမဲ့လည်းအာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေအပြင်းထန်လုပ်ခဲ့ပြီး နောက်ထပ်လှုပ်လာနိုင်တဲ့အန်ဒရယ်လည်းရှိနေသေးတာမို့ဒေသအတော်များများမှာဆန္ဒပြပွဲတွေအရှိန်ရောသွားပြီမဲ့လေဒီကနေ့အထိအခါအိမ်မှာဆက်ပြီးနေစဉ်ဆန္ဒပြကန့်ကွက်နေတဲ့ဒေသတွေလည်းရှိနေသေးပါခင်ဗျာစနေညအတွက် VOA Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ This program has